Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိများရှင်ပြည်မြန်မာပိုင်းအစီအစဉ်2015ခုနှစ်ဩဂုတ်လ23ရက်နေ့တရင်ကြွေနေ့ညပတ်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမနာလည်းပါပါအခုညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်အောင်ပါဒီညပတ်သတင်းတွေကိုတော်မိုးပြူနဲ့တူညီပြည့်သွားမှာပါတခိုင်းပြည်နယ်ကကယ်ဆယ်ရေးစခန်းတွေကဒီလေစီးဒုက္ခသည်တရားကြော်ကိုမကြခင်မှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုပြန်လည်လွှဲပြောင်းပေးဖို့ရှိနေတာနောက်ဒီ၄နှစ်ကြာပိတ်ထားခဲ့တဲ့ဗြိတိန်တန်ယုံအီရန်မှာပြန်လည်ဖွင့်လှစ်လိုက်တာဒီအကြောင်းနောက်ဆုံးအသတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်နားလည်ပါရင
်ကောင်းပါပြီရှင်ဒီကနေ့နားဆင်ရမယ့်သတင်းဆောင်ပါမှာတော့တကြွလှုပ်ရှားသူတွေကိုဖမ်းဆီးထောင်ချတဲ့ဥပဒေကိုကန့်ကွက်ကြောင်းတက္ကသိုလ်ကျောင်းသားတမကများကျောင်းသားတွေကဒီကနေ့ရန်ကုန်မှာဆန္ဒထုတ်ဖော်ခဲ့ကြပါတယ်ဒါနဲ့ပတ်သက်လို့နိုင်ငံရေးအကျဉ်းသားရှိနေသူတွေနိုင်ငံသူတက်မှာမဟုတ်ဘူးလို့နိုင်ငံရေးအကျဉ်းသားကူညီစောက်ရှောက်ရေးအသင်းကပြောပါတယ်
ဒီနိုင်ငံရေးအကျဉ်းသားတွေရှိနေကြကြတော့မြို့သားပြန်လဲစိတ်ညာရေးဆိုတာရှိလာမှာမဟုတ်ပါဘူးဖြစ်လာမှာမဟုတ်ပါဘူးဒီမျိုးစီဖြစ်ပေါ်တုတ်တက်ရေးဆိုတာလဲကလန်းဝင်းနေဟိုမှာဖြစ်ပါတယ်
ပြေဆောင်နောက်ပိုင်းမှာနားဆင်ရမှာပါဒါအပြင်မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန့်အစီအစဉ်ကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်နဲ့မမိုးဖြူတို့ကအကြံပေးကြပါအောင်ရှင်
ကိုရီးယားချင်းစံမှာစစ်ပွဲတွေပြန်ဖြစ်ပွားလာမှာကိုရှောင်ရှားနိုင်ဖို့မြောက်နယ်တောင်ကိုရီးယားအရာရှိတွေဒီကနေ့နောက်ပိုင်းမှာဆွေးနွေးပွဲတွေပြန်လည်စတင်ခဲ့ပါတယ်။စနေနေ့ကကြိုတင်ညှိနှိုင်းအစည်းအဝေးပြုလုပ်ခဲ့ပြီးနောက်မှာနောက်တစ်ကြိမ်ဆွေးနွေးပွဲတွေအခုလိုပြန်စတာပါ။ဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့အခြေအနေတိုးတက်မှုရှိမရှိဆိုတဲ့အပေါ်အာဏာပိုင်တွေကထုတ်ပြန်ပြောဆိုတာမျိုးမရှိပေမဲ့ဒီအစည်းအဝေးကျင်းပနေချိန်မှာမြောက်ကိုရီးယားတပ်ဖွဲ့ဝင်တွေနောက်ဒီမြောက်ကိုရီးယားရင်ကုန်သင်္ဘောတွေဟာပုံမှန်မဟုတ်တဲ့ရွှေ့ပြောင်းမှုမျိုးရှိခဲ့တယ်လို့တောင်ကိုရီးယားဘက်ကပြောပါတယ်ရင်ကုန်သင်္ဘောတွေရဲ့80ရာခိုင်နှုန်းကိုသူတို့ရဲ့အခြေစက်စခန်းတွေစီကနေပြောင်းရွှေ့ခဲ့ပြီးအခုအခါမှာဘယ်နေရာမှာရှိနေလဲဆိုတော့ကိုရေဒါမှမတွေ့ရတော့ကြောင်းဒါဟာရုတ်တရက်ဆောင်ရွက်တာဖြစ်ကြောင်းတောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကပြောပါရယ်မြောက်ကိုရီးယားဟာတောင်ကိုရီးယားနဲ့ထိတ်တဲရင်ဆိုင်နေတဲ့ရှည်တန်းနေရာကသူတို့ရဲ့အမြောက်ပြအားကိုတန်လျာရှိနေတယ်လို့လည်းတောင်ကိုရီးယားဘက်ကဆိုပါရယ်ဒါကြောင့်မြောက်ကိုရီးယားဟာတစ်ဖက်မှာတွစ်ဆုံဆွေးနွေးပြီးအခြားတစ်ဖက်မှာစစ်ပြင်းနေတယ်လို့ကာကွယ်ရေးဝန်ကြီးဌာနအရာရှိသူကပြောပါရယ်နိုင်ငံခြားအစ်မကိုစလေရီရဲ့တွစ်ဆုံဆွေးနွေးပွဲတွေကိုနေဆက်ရွာဖြစ်တဲ့ပန်မွန်ဂျိုမှာကျင်းပခဲ့တာပါ။တောင်ကိုရီးယားဘက်ကအတန်ချက်ဆက်သုံးပြီးမြောက်ကိုရီးယားစန့်ကျင်ဝါရဖြန့်ကျက်တွေလွှင့်ထုတ်နေတာကိုရက်ဆိုင်ဖို့မနေ့ကမြောက်ကိုရီးယားဘက်ကတောင်းဆိုထားပေမဲ့တောင်ကိုရီးယားဘက်ကတော့ဆက်လက်ထုတ်လွှင့်နေပါရယ်။ဒါပေမဲ့နောက်ထပ်ပြစ်ခတ်တိုက်ခိုက်တာမျိုးတော့မရှိခဲ့ပါဘူးခင်ဗျာ။
ပြီးခဲ့တဲ့သတင်းဘက်ကထိုင်းနိုင်ငံဘန်ကောက်မြို့လေကအေယာဝန်လေးမျက်နှာဖျားမှဖြစ်ခဲ့တဲ့ပောက်ကွဲမှုနဲ့ပတ်သက်ပြီးကောလာဟလတွေဖြစ်နေတယ်လို့ဆွဆွဲခံသူနှစ်ယောက်ကိုထိုင်းအာဏာပိုင်တွေကဖမ်းဆီးလိုက်ပါရယ်။ဒီနေ့တနင်္ဂနွေနေ့မှာလက်ရှိအာဏာရအစစ်အစိုးရပြောခွင့်ရဝန်ထိုင်းဆူဗရီရဲ့အပြောအရ Facebook ပေါ်မှာဘုံခောက်ခွဲမှုနဲ့ပတ်သက်တဲ့ချင်းကြောက်စာတင်ခဲ့တဲ့ထိုင်းကျောင်းသားတယောက်ကိုမြန်မာမျိုးမြောက်ဖက်မိုင်90လောက်ကွာအယုဒ္ဓယာမြို့မှာဖမ်းဆီးခဲ့ပါတယ်။အဲ့ဒီကျောင်းသားကို American Dollar 2800နဲ့ညီတဲ့ထိုင်းဘတ်ငွေ3000နဲ့တူထောင်ဒဏ်5နှစ်ထိချနိုင်တဲ့ကွန်ပျူတာဆိုင်ရာပြစ်မှုကျူးလွန်မှုနဲ့ဖမ်းဆီးပြစ်ဒဏ်ချခဲ့ပါတယ်။ဒုတိယမြောက်ဖမ်းဆီးသူနဲ့ပတ်သက်ပြီးဘန်ကောက်မှာဖြစ်ပွားတယ်ဆိုတဲ့ချက်ကလွဲလို့အသေးစိတ်ဖော်ပြတာမျိုးမရှိသေးပါဘူး။ပြီးခဲ့တဲ့ပတ်ကအေယာဝန်နက်ကောမှာလူရီတီချီတန်ရခဲ့တဲ့ပောက်ကွဲမှုဖြစ်ပြီးချင်းကစလူခုချိန်ထိအဲ့ဒီပောက်ကွဲမှုနဲ့ပတ်သက်ပြီးနောက်ွယ်ကတရားခဏ်လေးကိုမမိသေးပဲတရားခဏ်လေးထိုင်းနိုင်ငံလေးကထွက်ခွာသွားပြီးတာလည်းဖြစ်နိုင်တယ်လို့ထိုင်းရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ဘုံကွဲမှုနဲ့ပတ်သက်ပြီးစစ်ဆိုးရပြောခွင့်ရသူဝန်ထိုင်းကရုပ်မြင်သံကြားနေ့စဉ်သတင်းအချက်အလက်တွေပြောဆွေးရမှာတိုက်ခိုက်မှုကြောင့်လူ20လောက်သေဆုံးပြီးအကြီးအကျယ်ဒဏ်ရာမှုတွေရှိတဲ့အကြောင်းလူမှုအတိုင်းဝန်းထဲမှာရှုပ်ထွေးမှုတွေဖြစ်စေတဲ့မမှန်သတင်းပြောဆိုမှုနဲ့လူနှစ်ယောက်ကိုဖမ်းလိုက်တယ်လို့ပြောဆိုခဲ့တာဖြစ်ပါတယ်
။ထိုင်းနိုင်ငံနေဆက်အနီးတောအုပ်ထဲကနေလူမောင်ခိုကုခံသူတွေလို့ယူဆသူတွေရဲ့ရုံလောင်း24လောင်းကိုရှာဖွေတွေ့ရှိခဲ့တယ်လို့မလေးရှားရဲကဒီကနေ့မှပြောဆိုလိုက်ပါတယ်။လူငယ်တဲ့မေလာရုံကတော့ရုပ်လောင်းတွေမြုပ်နှံထားတဲ့139နေရာကိုမလေးရှားနိုင်ငံမြောက်ပိုင်းပါလစ်ဒေသအတွင်းကဆွန့်ပစ်ထားတဲ့တော်ရင်စခန်းတွေမှာရှာတွေ့ခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။ထိုင်းနေဆက်အနီးကဒီလူသူအယောက်ပေါက်နေတဲ့နေရာကိုတစ်ထောင်နားစခန်းအဖြစ်လူမောင်ခိုကူသူတွေကအသုံးပြုခဲ့တာပါ။အဲ့ဒီတိုက်ဆုံသူတွေကအများစုဟာမြန်မာနိုင်ငံကထွက်ပြေးလာတယ်လို့ပြောတဲ့ရိုဟင်ဂျာတွေဒါမှမဟုတ်ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဖြစ်ပါတယ်။ဒီကနေ့ထုတ်ပြန်လိုက်တဲ့အာဏာပိုင်တွေရဲ့ကြေညာချက်ထဲမှာလွန်ခဲ့တဲ့အပတ်တွင်းကရုပ်လောင်း24လောင်းကိုရှာတွေ့တာဖြစ်ပြီးအစောပိုင်းတုန်းကလည်း106လောင်းရှာတွေ့ထားတယ်လို့ဆိုပါတယ်။အခုခါမှာတော့ရုပ်လောင်းတွေကိုခွဲစိတ်စစ်ဆေးဖို့အတွက်ပို့ဆောင်ထားပေမဲ့တခြားအသေးစိတ်ကိုပြောဆိုတာမျိုးတော့မရှိပါဘူးရုပ်လောင်းတွေကိုရှာဖွေတွေ့ရှိရာကနေလူမောင်ကိုကူးနေတဲ့ကွန်ရက်တွေရဲ့စကန်တွေကိုရှာဖွေနိုင်ခဲ့တာဖြစ်ပါတယ်မရေမတွက်နိုင်တဲ့ရွှေပြောင်းဝင်ရောက်သူတွေကိုလူမောင်ကိုကူးသူတွေကအဲ့ဒီစကန်တွေမှာပြန်ပေးဆွဲထိန်းသိမ်းထားပြီးသူတို့မွေးရမြေမှာကျန်ခဲ့တဲ့တခြားမိသားစုဝင် ဒီစီကနေပြန်ပေးငွေရမှသာသူတို့လူရှိတဲ့မလေးရှားလိုနိုင်ငံမျိုးပါဝင်အင်ဒိုနီးရှားစတဲ့နိုင်ငံတွေကိုဆက်သွားနိုင်တယ်လို့ဆိုပါရယ်အခုလိုလူမောင်ခူးကူးတဲ့ကိစ္စနဲ့ပတ်သက်ပြီးတော့မလေးရှားအနာပိုင်တွေကမျက်ကွယ်ပြုနေတယ်လို့လူအခွင့်အရေးလူခြားသူတွေရဲ့ဝေဖန်မှုတွေကြဲကြဲလောင်လောင်ထွက်ပေါ်လာခဲ့ပေမဲ့မလေးရှားဆွေးရကတော့ဒီကိစ္စနဲ့ပတ်သက်လို့ညှင်းဆိုထားပြီးလူကုန်ကူးမှုတိုက်ဖျက်ရေးပြင်းပြင်းထန်ထန်ဆောင်ရွက်သွားမယ်လို့ပြောဆိုခဲ့ပါရယ်ခင်ဗျာ
ပြည်ရဲ့မေလာရဲမှာမြန်မာနိုင်ငံရေရက်ကနေကတင်ခဲ့တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားဒုက္ခသည်125ယောက်ထက်မနည်းကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုပြန်ပြီးလွှဲပြောင်းပေးရမှာဖြစ်တယ်လို့ဘင်္ဂပို့စ်သတင်းစာမှာဖော်ပြပါတယ်။အခုကကြံနေသေးတဲ့လူတွေကိုရခိုင်ပြည်နယ်တောင်ပြိုကစခန်းတွေမှာထားရှိပြီးလွန်ခဲ့တဲ့ဇူလိုင်နဲ့အခုလအတွင်းဘင်္ဂလားဒေ့ရှ်နိုင်ငံသား900ယောက်ကို၄ချိန်ခွဲပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုပြန်ပို့ဆောင်ခဲ့ပါတယ်။လာမယ့်ဩဂုတ်လ25ရက်နေ့မှာနောက်ထပ်ဘင်္ဂလားဒေ့ရှ်နိုင်ငံသား125ယောက်ထက်မနည်းကိုလွှဲပြောင်းပေးသွားမှာဖြစ်ပြီးတကယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကတိတဲ့ပိုလက်ခံမယ်ဆိုရင်ရေးအတွက်တိတဲ့ပိုများနိုင်တယ်လို့ရခိုင်ပြည်နယ်လူဝင်မှုကြီးကြပ်ရေးဌာနအရာရှိဥက္ကင်စိုးကတယ်လီဖုန်းနဲ့ပြောတဲ့အကြောင်းဘင်္ဂပို့သတင်းစာမှာရေးထားပါတယ်။ကြံနေတဲ့လေစီဒုက္ခသည်309ယောက်ကိုလည်းဘယ်နိုင်ငံသားဖြစ်တယ်ဆိုတာကိုစစ်ဆေးပြီးဖြစ်တဲ့အကြောင်းသူကပြောဆိုပါတယ်။လွန်ခဲ့တဲ့မေလအတွင်းပင်လယ်ပြင်ကကယ်တင်ခဲ့တဲ့ရွှေပြောင်းဝင်ရောက်သူတွေကိုချက်ချင်းပြန်ပို့ဖို့တောင်းဆိုမှုတွေကိုမြမအစိုးရအနေနဲ့ရင်ဆိုင်ခဲ့ရပါတယ်ရှင်။
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
တင်းငွေနေညဘက်တင်းငွေကို VOE ကနေဆက်လက်ကြင်ညာနေပါရယ်။အီရန်မြို့တော်တီဟီရန်မှာပြည်ထရှာတန်ယုံဒီကနေ့ပြန်လည်ဖွင့်လှစ်လိုက်ပါရယ်။ပြည်ထရှာတန်ယုံကဆန္ဒပြသူတွေရဲ့တိုက်ခိုက်တာကိုခံပြီးနောက်၄နှစ်နီးပါးကြာတန်ယုံကိုပိတ်ထားခဲ့တာပါ။တန်ယုံဖွင့်လှစ်ပွဲကိုဗြိတိန်နိုင်ငံသားရေးဝန်ကြီးဖိလစ်ဟမ်မွန်လန်တက်ရောက်ခဲ့ပြီးဒါဟာသမိုင်းဝင်အချိန်ကဖြစ်တယ်လို့ဆိုပါရယ်။2003ခုနှစ်ကနေစလို့သူကအီရန်ကိုရောက်ရှိတဲ့ပထမဆုံးနိုင်ငံသားရေးဝန်ကြီးလည်းဖြစ်ပါရယ်။တချိန်တည်းမှာပဲလန်ဒန်မှာအီရန်တန်ယုံပြန်လည်ဖွင့်လှစ်ခဲ့တယ်လို့ဗြိတိန်နိုင်ငံသားရေးယုံကပြောပါရယ်။လောလောဆယ်တော့တန်ယုံတာဝန်ခံတွေပဲဒီတန်ယုံတွေမှာယာယီထားရှိသွားမှာဖြစ်ပြီးမကြခင်လပိုင်းတွေမှာတော့တာမတ်တွေကိုပြန်လည်ခန့်သွားဖို့ရှိပါရယ်။အလေအလတ်သဘောထားရှိတဲ့အီရန်သမ္မတဟက်ဆန်ရူဟန်နီရွေးကောက်ခံရပြီးချိန်လွန်ခဲ့တဲ့နှစ်နှစ်လောက်ကလေးကတန်တမန်ဆက်ဆံရေးပြန်ပြီးတော့ကောင်းလာခဲ့တယ်လို့လွန်ခဲ့တဲ့လကရရှိခဲ့တဲ့အီရန်နျူကလ িয়ার အရေးသဘောတူညီချက်ပြီးတိတဲ့ပိုးပြီးတော့အတူလက်တွဲဆောင်ရွက်သွားနိုင်လိမ့်မယ်လို့သူ့အနေနဲ့ယုံကြည်ကြောင်းဝန်ကြီးဟမ်မွန်ကပြောပါရယ်ခင်ဗျာ
။ဂရိနဲ့မက္ဆီဒိုနီးယားနိုင်ငံကြားနေဆက်မှာထောင်ထဲချီတဲ့ပြောင်းရွှေ့နေထိုင်သူတွေဟာဥရောပမြောက်ပိုင်းကိုဥတည်သွားမယ်ယထားဘုံကိုအလူရက်တက်နေကြပါတယ်။ခုလိုယထားဘုံတက်ခွင့်မရခင်မှာတချို့ဒုက္ခသည်တွေကသူတို့ကိုမက္ဆီဒိုနီးယားနိုင်ငံတွေကိုပေးမဝင်ခြင်းနဲ့ရတက်ဖွဲ့ဝင်နဲ့ရင်ဆိုင်ခဲ့ကြပါတယ်။အာဖဂန်နိုင်ငံကဒုက္ခသည်တယောက်ကတော့မက်ဆီဒိုနီးယားနိုင်ငံနဲ့ဝင်ဖို့တလလောက်ကြိုးစားခဲ့ရတယ်လို့ပြောဆိုပါတယ်။အခုတော့သူတို့ကခွင့်ပြုလိုက်ပါပြီ။နေဆက်ကိုဖွင့်ပေးလိုက်လို့မက်ဆီဒိုနီးယားနိုင်ငံနဲ့ကိုဝင်လို့ရပါပြီလို့လည်းအဲ့ဒီဒုက္ခသည်ကပြောဆိုပါတယ်။အခုဘယ်ကိုသွားမလဲဆိုတဲ့သတင်းတောက်တယောက်ရဲ့အမေကတော့ဘယ်နေရာဖြစ်ဖြစ်ဖင်လန်၊ဂျာမနီစတဲ့နိုင်ငံတွေကိုသွားမယ်လို့ပြန်ပြေပါတယ်။တကယ်တော့ဒုက္ခသည်ဟာပိုပြီးကောင်းမွန်တဲ့ဘဝကိုရဖို့ဥရောပမြောက်ပိုင်းဆာဗီးယားဒေသတွေကိုသွားမယ်ယထားတွေကိုအလူရက်တက်နေကြတာဖြစ်ပါတယ်။
လေပြောင်းနိုင်ငံကမ်းလွန်ပင်လယ်ထဲမှာရွှေပြောင်းဒုက္ခသည်4400လောက်ကိုအီတလီရေတပ်ကကယ်တင်ခဲ့ရတယ်လို့ကန်ယူရန်ဆောင်တက်ကပြောဆိုပါရတယ်။လေအစီး20လောက်ရဲ့အကူအညီတောင်းချက်တွေရပြီးတရက်အတွင်းအီတလီရေတပ်ကရွှေပြောင်းဒုက္ခသည်တွေကိုကယ်တင်ခဲ့တာဖြစ်ပါတယ်။အီတလီရေတပ်ကရာနဲ့ချီတဲ့လေကြီးပိဒုက္ခသည်တွေကိုပုံမှန်ကယ်တင်နေကြဖြစ်ပေမဲ့စနေနေ့ကတော့ခရိုင်းနဲ့မတူအောင်ဒုက္ခသည်အရေးအတွက်များပြားခဲ့ပါတယ်။ဒီနှစ်ထဲမှာအခုလပိုင်းအထိဒုက္ခသည်3000လောက်မြေရဲပင်လယ်ကိုဖျက်ပြီးအီတလီကမ်းရိုးတဲ့ဘက်ကူးဝင်လာနေကြတာဖြစ်ပါတယ်။ရေစီးကျန်းတဲ့ပင်လယ်မှာတင့်တင့်တာထက်လူပိုတင်ထားတဲ့လှေတွေနဲ့ဖြတ်တန်းကြတဲ့ခရီးကအင်မတန်အန္တရာယ်ကြီးပါတယ်။ဒီနှစ်ထဲမှာဥရောပရောက်ဖို့ကြိုးစားသူတွေထဲမှာဒုက္ခသည်ပေါင်း2300ကျော်သေဆုံးခဲ့ပြီး2014ခုနှစ်ထဲမှာတော့လူပေါင်း3289ယောက်သေဆုံးခဲ့ပါတယ်။တစ်ချိန်ထဲမှာဥရောပကိုပြောင်းရွှေ့နေထိုင်ဖို့ကြိုးစားတဲ့ဒုက္ခသည်တွေကိုနေရာချဖို့သက်ဆိုင်ရာနိုင်ငံတွေကတက်နိုင်သမျှကြိုးစားနေစေဖြစ်ပါတယ်။ဒုက္ခသည်တွေအီတလီနဲ့ဂရိနိုင်ငံတွေကိုပထမဆုံးဆိုက်ရောက်လေရှိပြီးတခါလေဥရောပမြောက်ပိုင်းနိုင်ငံတွေကိုဥတည်ခရီးဆက်ကြတာလည်းဖြစ်ပါတယ်ခင်ဗျာ
။ယမန်နိုင်ငံရှိပိုင်းမှာအခိုက်အတန့်အကျံဖက်ဖွဲ့ရဲ့ပြန်ပြီးဆွဲကမ်းပြီးတဲ့နောက်18လကြာစစ်ထောက်လှမ်းရေးစစ်ဆင်မှုအတွင်းမှာစနေနေ့ကတော့ အရက်ဆိုဝါမြပြည်တော်စုတပ်ဖွဲ့တွေကဗြိတိန်လူမျိုးတယောက်ကိုအသက်ကယ်တင်နိုင်လိုက်ပါတယ်ဒီနေ့တင်းငွေတွေနေထုတ်တဲ့ကြေညာချက်မှာအဲ့ဒီကေဆယ်မှုကိုဗြိတိန်နိုင်ငံသားရေးဝန်ကြီးဖိလစ်ဟာမန်ကအတည်ပြုပြောဆိုပါတယ်ပြန်ပြီးဆွဲခံရတဲ့ဗြိတိန်နိုင်ငံသားဟာကျန်းမာပြီးလုံခြုံမှုရှိတဲ့အကြောင်းဗြိတိန်စိုးရရဲ့ကူညီထောက်ပံ့မှုတွေလည်းရနေကြောင်းနိုင်ငံသားရေးဝန်ကြီးကပြောဆိုပါတယ
်နောက်ဆုံးရသတင်းတွေကိုကိုအောင်နဲ့မမိုးဖြူတို့ကကြေညာပေးခဲ့ရဖြစ်ပါတယ်။အခုတော့သတင်းဆောင်ပါတစ်ပုဒ်ကိုနားဆင်ရမှာပါ။နိုင်ငံရေးတက်ကြွလှုပ်ရှားသူ၊ကြောင်းသားပြည်သူ၊အလို့သမားလယ်သမားတွေကိုပုံမှန်အမျိုးမျိုးတက်ပြီးဖမ်းဆီးထောင်ချနေတဲ့ဥပဒေတွေကိုစန့်ကျင်ကန့်ကွက်ကြောင်းတက္ကသိုလ်ကြောင်းသားတမကများတက္ကသကြောင်းသားတွေကဒီကနေ့ရန်ကုန်မြို့မှာ Feel Law ဆိုတဲ့ campaign နဲ့ဆန္ဒဖော်ထုတ်ခဲ့ကြပါတယ်။နိုင်ငံရေးအကျဉ်းသားတွေရှိနေသူရဲ့အမျိုးသားပြန်လည်တင်မြက်ရေးနဲ့စစ်မှန်တဲ့ပြုပြင်ပြောင်းလဲရေးဖော်ဆောင်နိုင်မှာမဟုတ်ဘူးလို့လည်းနိုင်ငံရေးအကျဉ်းသားကူညီဆောက်ရှောက်ရေးအသင်းကဝေဖန်ပြောဆိုလိုက်ပါတယ်ဆက်သွယ်မေးမြန်းထားတဲ့မဆုမုံကတင်ပြပေးမှာပါရှင
်ဟုတ်ကဲ့ပါအရက်သားအစိုးရလက်ထက်မြန်မာနိုင်ငံမှာဒီမိုကရေစီပြုပြင်ပြောင်းလဲရေးဖော်ဆောင်နေပါတယ်လို့ဆိုပေမဲ့မြန်မာနိုင်ငံတဝန်းအကျဉ်းထောင်တွေထဲမှာနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုပုံမှန်အမျိုးမျိုးတက်ပြီးတော့ဖမ်းဆီးထောင်ချအရေးယူနေတဲ့အပေါ်ဒီဥပဒေတွေဟာတရားမျှတမှုမရှိဘူးဆိုပြီးစန့်ကျင်ကန့်ကွက်ကြောင်းတက္ကသိုလ်ကျောင်းသားတမကများတက္ကသကျောင်းသားတွေကဥဆောင်ပြီးတော့ဒီကနေ့ရန်ကုန်မြို့လေကမဟာဗန္ဓုလပန်ကျန်လွတ်လပ်ရေးကြောက်တိုင်အနီးမှာဓာတ်ပုံကမ်ပိန်းတွေနဲ့ဆန္ဒထုတ်ဖော်ခဲ့ကြပါတယ်နိုင်ငံရေးတက်ကြွလှုပ်ရှားသူတွေအပေါ်မှာပုံမှန်အမျိုးမျိုးတက်ပြီးတော့စီရင်ချက်ချနေတဲ့ဒီကနေ့တရားစီရင်ရေးမှန်တိုင်းအပေါ်မေးခွန်းထုတ်လိုပါတယ်လို့ဒီကနေ့လှုပ်ရှားမှုမှာပါဝင်သူတက္ကသကျောင်းသူမဆုရတနာမြင့်ကအခုလိုပြောပါတယ
်ဒီနေ့အကြံပေးရနာမည်ပေးရတော့ Feel Law လို့နာမည်ပေးရတယ်ညီမတို့ရန်ကုန်မှာရှိတဲ့တက္ကသတွေပေါင်းပြီးလှုပ်တာပါဒီကရွေးချက်ကညီမတို့ဒီမတရားတဲ့ဥပဒေပေါ့နော်ဒီတရားစီရင်ရေးတက်ပြီးနေတဲ့တရားစီရင်ရေးမှန်တိုင်းကိုထောက်ပြရတဲ့သဘောရယ်နောက်ဒီမတရားတဲ့ဥပဒေတွေဟိုမှာပုံမှန်ဆက်ဆံလို့ဟာမျိုးနောက်တရားစီရင်ရေးပေါ်ကိုဒီနေ့ထုတ်ခဲ့တာရယ်အဲ့လိုဥပဒေမျိုးတော့ဆန့်ကျင်နေကန့်ကွက်နေတဲ့ပုံစံမျိုးဆန္ဒထုတ်ခေါ်တဲ့ပုံစံမျိုးပေါ့
နိုင်ငံတော်ဝန်အကျဉ်းထောင်တွေထဲမှာဖမ်းဆီးထိန်းသိမ်းခံနေရတဲ့နိုင်ငံရေးအကျဉ်းသားတွေဟာမတရားတဲ့ဥပဒေပုံမှားတွေနဲ့မတရားဖမ်းဆီးထိန်းသိမ်းခံနေရတယ်ဆိုတာအများပြည်သူကိုသိရှိစေချင်တဲ့အတွက်တက္ကသိုလ်ကျောင်းသားတမကများအဖွဲ့တက္ကသကျောင်းသူကျောင်းသားတွေကဥဆောင်ပြီးတော့လှုပ်ရှားမှုပုံစံအမျိုးမျိုးနဲ့ဆက်ပြီးတော့လှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းတက္ကသိုလ်ကျောင်းသားတမကများတက္ကသရဲ့တည်င်းပြန်ကြားတာဝန်ခံကိုဖိုးသားကပြောပါတယ်
မြန်မာနိုင်ငံမှာပေါ့ဒီနိုင်ငံရေးကျင်းသားတွေကိုဒီမတရားထောင်ချဖမ်းဆီးနေတဲ့ဥပဒေတွေပေါ့ဥပမာပုံမှန်ဆက်ချက်တို့လိုပုံမှန်9-5ခါလို့လို့စားသောပုံမှန်တွေပေါ့အဲပုံမှန်တွေကိုကျွန်တော်တို့ကြောင်းသားနေတဲ့လူမရှိဘူးဖတ်နေတယ်ဆိုတော့ဒီခက်ရွေးချက်လည်းပေါ့ကျွန်တော်တို့ဒီနေ့အခမ်းအနားကိုလုပ်တယ်ဒီအဓိကကျွန်တော်တို့ဒီဥပဒေတွေကိုကျွန်တော်ဖတ်နေတာပေါ့ကျွန်တော်တို့ဒီဥပဒေဒီလူမတရားဆိုတာကိုကျွန်တော်တို့အများပြည်သူသိရခြင်းတယ်ဒီလာမယ့်ရေကောက်ပေါ်မှာဒီကောင်းမွန်တဲ့ဆိုးရတဲ့စစ်ပေါ်လာရင်တော့ကျွန်တော်တို့အဲဥပဒေအားလုံးစတဲ့မျိုးတကယ်ပြည်သူကိုအကျိုးပြုတဲ့ကြေပြီလို့တော်ပင်းနဲ့ဥပဒေကိုထောက်လာမယ်လို့ကြိုးကြည့်ပါတယ်
။နိုင်ငံရေးအကျဉ်းသားတွေရှိနေတဲ့၍အမျိုးသားပြန်လည်တင်မြှင့်ရေးနဲ့စစ်မှန်တဲ့ပြုပြင်ပြောင်းလဲရေးဖော်ဆောင်နိုင်မှာမဟုတ်ဘူးလို့လည်းနိုင်ငံရေးအကျဉ်းသားကူညီဆောင်ရှောက်ရေးအသင်းမြန်မာနိုင်ငံကဝေဖန်ပြောဆိုလိုက်ပါတယ်။အခုလက်ရှိအကျဉ်းထောင်တွေထဲမှာပုံမှန်အမျိုးမျိုးနဲ့တက်ပြီးတော့အထိမ့်သိမ်းခံနေရတဲ့နိုင်ငံရေးအကျဉ်းသားတွေရဲ့အခြေအနေကို AAPPB နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်းမြန်မာနိုင်ငံရဲ့အတွင်းရေးမှူးကိုတိတ်နိုင်ကအခုလိုပြောပါတယ်။
နိုင်ငံရေးကျင်းသားကတော့ကျွန်တော်တို့သိရင်ရစလို့ရှိတော့130ရှိပါတယ်ဆိုတော့ဒီနိုင်ငံရေးလှုပ်ရှားမှုကြောင့်ဒီအခွင့်အရေးလှုပ်ရှားမှုကြောင့်တရားရင်ဆိုင်နေရတဲ့လူတွေက448ရှိပါတယ်ဆိုတော့အများစုကတော့ဒီလေယာဉ်ရေးကိစ္စလေးနဲ့ပတ်သက်ပြီးပါတယ်မျိုးသားပြည်ရေးပြုပြင်ပြောင်းလဲဖို့အတွက်ဆန္ဒထုတ်ဖော်တဲ့လူတွေပါတယ်ဆိုတော့အများစုကတော့ဒီပုံမှန်18955ခွေ44ခုဆိုတဲ့ဒီပုံမှန်လေးနဲ့ကတော့အများစုဖြစ်ပါတယ်ဒါမဲ့တချို့ကျောင်းသားတွေကတော့ဥပမာလရဆက်အောင်ဆိုလို့ရှိရင်ပုံမှန်ပေါင်း62ခုတော့ဖြစ်နေပါပြီ။ဆိုတော့ကျွန်တော်တို့ဒီဒီမိုကရေစီဖြစ်ပေါ်တိုးတက်ရေးအတွက်ဒါဒီမိုကရေစီရေးကိုသွားဖို့အတွက်မြို့သားပြည်နယ်ကိစ္စရေးကိုသွားဖို့အတွက်လုပ်နေတာပါ။ဒီနိုင်ငံရေးအကျဉ်းသားတွေရှိနေကြကြတော့မြို့သားပြည်နယ်ကိစ္စရေးဆိုတာရှိလာမှာမဟုတ်ပါဘူး။ဖြစ်လာမှာမဟုတ်ပါဘူး။ဒီမိုကရေစီဖြစ်ပေါ်တိုးတက်ရေးဆိုတာလည်းကလန်းဝင်းနေဟိုမှာဖြစ်ပါတယ်။ဒါကြောင့်မလို့ဒီနိုင်ငံရေးအကျဉ်းသားတွေရှိနေကြကြတော့ဘယ်လိုပဲဒီမိုကရေစီရေးအတွက်မြို့သားပြည်နယ်ကိစ္စရေးကဒီစူးစမ်းနေပြီးဟိုတော့နိုင်ငံရေးအကျဉ်းသားတွေအကျဉ်းထောင်ထဲမှာရှိနေကြဆိုလို့ရှိရင်တော့ဒါကအလောက်ကွာလိမ့်ဦးမယ်လို့ကျွန်တော်တို့မြင်ပါတယ်
မကြသေးခင်အချိန်တုန်းကနိုင်ငံတော်သမ္မတရဲ့လူငယ်ချမ်းသာခွင့်နဲ့အကျဉ်းသား9000နီးပါးပြန်လည်လွတ်မြောက်လာခဲ့ပေမဲ့နိုင်ငံရေးအကျဉ်းသားက10ခန်းန်းလောက်ပဲလွတ်မြောက်ခဲ့ပါတယ်မြန်မာနိုင်ငံတဝန်းအကျဉ်းထောင်အသီးသီးမှာနိုင်ငံရေးအကျဉ်းသားပေါင်း100ကျော်ထိန်းသိမ်းခံနေရဆဲဖြစ်ပြီးတော့ တပိမောက်ចောင်းသူចောင်းသားဝင်းရံပြည်သူအလုတ်သမားလေသမားရေဒီမိုကရေစီလူခွေတက်ကြွလှုပ်ရှားသူ400ကျော်လောက်ဟာလဲလက်ရှိတရားရင်ဆိုင်နေရဆဲအခြေအနေဖြစ်ပါတယ်ရှင်
နိုင်ငံလုံးပြည်ခါရစီတဘောတူညီချက်ရဖို့မြန်မာဆွေရနဲ့ဆွေးနွေးနေကြတဲ့အထက်ကအခုနောက်ဆုံးဒနက်ကန်အဖွဲ့တချို့ကသာပါဝင်လက်မှတ်ရေးထိုးဖို့လက်ခံထားကြပါတယ်။ဒနက်ကန်အားစုတွေအနေနဲ့အခုလိုတစ်ဖွဲ့စားနှစ်ဖွဲ့စားပဲဖြစ်ဖြစ်စိတ်ဆက်ညှိနှိုင်းမှုတွေကနေငြိမ်းချမ်းရေးအတွက်လမ်းစပေါ်လာနိုင်ပါသလား။ဒါမှမဟုတ်ဒနက်ကန်အားစုတွေအနေနဲ့တစုတစည်းတည်းပူးပေါင်းပြီးအဆိုးရနဲ့စစ်ဆက်တာမျိုးကသာတကယ်ငြိမ်းချမ်းရေးကိုဥတီစေနိုင်ပါသလား။အခုလာမယ့်အင်္ဂါနေ့ညတရက်လီလန်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာပါဝင်ဆွေးနွေးကြတဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က0932312555လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးထိတ်ခေါ်ပါည
အင်္ဂါနေ့ညတိုင်းလေးလိုက်မှာပါဝင်ဆွေးနွေးကြဖို့ထမံဖိတ်ခေါ်အပ်ပါတယ်ရှင်အခုတော့မြန်မာဒီမိုကရေစီအရေးဆွေးနွေးခန့်အစီအစဉ်အလဲပါလွတ်တော်ကိုယ်စားလှယ်တွေကိုတာဝန်ကနေရုပ်သိမ်းဖို့ပြည်သူတွေဘက်ကတင်ပြနိုင်နေဆိုပေမဲ့လုတ်ပိုင်ခွင့်အာဏာကရွေးကောက်ပွဲကော်မရှင်မှာရှိနေတာဟာတဘာဝမကြဘူးလို့တရားလွတ်တော်ရှေ့နေဥကိုနီယာပြောပါတယ်NLD ပါတီရဲ့ဥပဒေအကြံပေးတယောက်လည်းဖြစ်တဲ့ဥကိုနီဟာလွတ်တော်ကိုယ်စားလှယ်တွေကိုတာဝန်ရုပ်သိမ်းပေးဖို့မဲဆန္ဒနယ်ကပြည်သူတစ်ရာခိုင်နှုန်းရဲ့သဘောနဲ့ရှောက်ထားနိုင်တဲ့ကိစ္စကိုလက်မခံနိုင်တဲ့အတွက်အတိမပြုပေးသင့်ဘူးလို့ VOA နဲ့မေးမန်းခန်းမှာပြောပါတယ်။ရှင်းနေကြီးဥကိုနီကိုဒေါခင်စိုးဝင်းကတွေ့ဆုံမေးမြန်းထားတာကိုနားဆင်ရမှာပါရှင
်။ကျေးဇူးပါရှင်
။မင်္ဂလာပါခင်ဗျာ။
အခုလက်တလုံးပေါ့လေဖြစ်ပေါ်နေတဲ့ဒီမြန်မာနိုင်ငံဒီပြည်သူ့လွှတ်တော်တွေပြည်ထောင်စုလွှတ်တော်တွေမျိုးသားလွှတ်တော်တွေမှာအခုဖြစ်နေတဲ့ဒီအငင်းပွားဝယ်ကိစ္စလေးတခုပေါ့နော်အဲ့ဒါကတော့အခု right to recall လို့ခေါ်တဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေကိုတာဝန်မှရုပ်သိမ်းခြင်းဆိုင်ရာဥပဒေချမ်းပေါ့အဲ့တော့ဒီ right to recall ဥပဒေချမ်းကအရင်ကတည်းကဒီ2008ဖွဲ့စည်းပုံဥပဒေမှာပါပြီးသားပါနော
်
အဲ့တော့အဲ့ဒီထဲမှာပါတဲ့ဥပဒေနဲ့ပတ်သက်ပြီးတော့ဒီဥပဒေသူတို့အပိုက်ဒီမှာဒီရသတင်းစာထဲမှာပါတဲ့အရာဆိုလို့ရှိရင်တော့ဒီပုံမှန်38ခမှာတစ်ခါပါတယ်ပုံမှန်369ခနောက်ပုံမှန်396ကကြီးအစရှိသဖြင့်ပေါ့နော်နောက်ပုံမှန်398ပေါ့နော်အဲ့ဒီမှာပါတဲ့အကြောင်းအရာလေးတွေကိုပေါ့နေဒီကျမတို့ရဲ့သောတာရှင်တွေကြည့်ရှုနေတဲ့ပရိသတ်တွေသိရအောင်လို့ဆိုပြီးနည်းနည်းလေးရှင်းပြပေးပါလားရှင
်ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေရဲ့ဒီရှေ့ပိုင်းပေါ့နော်အခန်း1အခြေခံမူမှာလည်းပဲဒီနိုင်ငံသားတွေအနေနဲ့မိမိတို့ဒီတိုင်းပြည်ကိုစီမံအုပ်ချုပ်မဲ့မြို့သူလွတ်တော်ကိုယ်စားလှယ်တွေကိုအရွေးခံပိုင်ခွင့်ရွေးကောက်တင်မြောက်ပိုင်ခွင့်ဆိုတဲ့အခွင့်အရေးကိုယ်ကိုယ်တိုင်လည်းဝင်အရွေးခံနိုင်တယ်မဟုတ်လို့အရွေးမခံရင်လည်းကိုယ့်ကိုအုပ်ချုပ်မဲ့လူကိုကိုကရွေးနိုင်တဲ့အခွင့်အရေးကိုပေးထားတယ်ပြီးရင်တစ်ချိန်တည်းမှာပဲမကြက်ရင်လည်းပြန်ပြီးတော့ရုပ်သိမ်းနိုင်တယ်ဆိုတဲ့အခွင့်အရေးကိုအခြေခံမှုမှာပေးထားတယ်အဲ့တော့အခြေခံမှုမှာဒီလောက်ပဲပါပါတယ်သူကများများဆဆမရေးဘူးဒါပေမဲ့သူကအသေးစိတ်ကြတော့ကျွန်တော်တို့ပုံမှန်396နဲ့399ကြတော့သူကနည်းနည်းလေးအသေးစိတ်ပါတယ်အဲ့ဒါမှာတော့တိတိကျကျလေးပေါ့ဗျာနိုင်ငံသားတွေအနေနဲ့မိမိတို့ရွေးကောက်တင်မြှောက်ထားတဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ကိုပြန်ပြီးတော့တာဝန်ကနေရုပ်သိမ်းခြင်းရင်ရုပ်သိမ်းခွင့်ရှိတယ်ဆိုပြီးတော့သူကအချက်၄ချက်ပြဋ္ဌာန်းပေးထားတယ်ပေါ့ဗျာတကယ်လို့ပြည်သူ့လွတ်တော်အမတ်တယောက်ဟာနိုင်ငံတော်အပေါ်မှာသစ္စာဖောက်ပြတဲ့လောက်ရမျိုးကိုလုပ်တယ်ဆိုရင်တော့၎င်းသောမို့ဒီတီစဲဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်ရင်တော့၎င်းသောမို့ရင်လဲလွတ်တော်အမှဖြစ်ပြီးတဲ့နောက်မှာအကျင့်စာရိတ္တပြည့်ရင်းနာမျိုးဖြစ်လာရင်တော့၎င်းအဲဒီလိုမှဖုံးရင်လဲရုပ်ောက်တင်မြောက်ခံရပြီးနောက်ပိုင်းမှာသူဟာဒီလွတ်တော်အမှဖြစ်နိုင်တဲ့အရေးအချင်းချိုးရင်းသွားတာမျိုးသဘောကတော့ကျွန်တော်တို့ကလည်းနည်းနည်းကိုယူတာတို့တေဝါလီခံသွားတာတို့ဒီလိုမျိုးပေါ့လေအဲ့ဒါလိုအကြောင်းတစ်ခုခုပေါ်ပေါက်လာလို့ရှိရင်ဒါသူ့ကိုရွေးကောက်တင်မြှောက်လိုက်တဲ့ပြည်သူတွေကနေပြီးတော့သူ့ကိုပြန် recall တာဝန်ကနေပြန်ရုပ်သိမ်းနိုင်တယ်လို့သူကပြောထားတယ်။ပြောထားပြီးတော့မှသူကလှုပ်ထုံလုံနည်းကိုသူကဖွဲ့စည်းပုံဆိုတော့သူကအရှည်ရေးလို့မရတဲ့အခါသူကအတူရေးလိုက်တယ်။သူကဗာရေးသလိုဆိုတော့ပြန်ရုပ်သိမ်းနေရင်သူ့ကိုရွေးကောက်တင်မြှောက်လိုက်တဲ့မဲဆန္ဒနယ်ကမဲဆန္ဒရှင်100ခိုင်နှုန်းကတောင်းဆိုရမယ်ပေါ့ဗျာ။ရှောက်လွားတင်လက်မထိုး100ခိုင်နှုန်းပေါ့ဗျာ။အဲဒါလို့တင်ရင်အဲ့ဒါကိုကျွန်တော်တို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဒါအမှုဖွင့်မယ်ပေါ့ဗျာပြီးရင်စုံစမ်းစစ်ဆေးမယ်အဲ့ဒါလိုစုံစမ်းစစ်ဆေးတဲ့အခါမှာခုနကအမတ်ကိုလည်းထုတ်ချေခွင့်ပေးရမယ်အဲ့ဒါက तू က ตัวกูจะชอบแกตากาจีข้ากูยังไงตากาจีบ่เนาะทุกอย่างมันเป็นเลยงาจารอตัวบาเบียวตัวเราสุดเด็กเลยเด็กก็ไม่เชื่อดีลูกดาวเวงก็ยังยุติงปีบุชอบท่าเรกิสาหาแล้วเจ้ายุติใครลงเนี่ยยี่ยุติเนี่ยลูกที่ยังอุบลเนี่ยอันนี้เสร็จแล้วสองยี่ยามีสุดสกาลีอุบลเนี่ยอันนี้เสร็จแล้วสองยี่ยามีปีเราเอามาตัวกูจะขวัญจารอไอ้ลูกดาวเวงก็เนี่ยยังยุติงบุอัดด้วย
ลูกอัดเตอุบลีกูพี่ท่านยามีลูกเปล่าท่านเลยถ้าพูดสิบออกมาถ้าเราไปป่าเลยเออแล้วยี่ดูรู้อันนี้เนี่ยไม่มีรู้ยี่ก็เดมยาวไล่เตะแล้วดอกมะกูพี่ยังยกดึงไว้สีละมันเนี่ยแต่เมื่อพี่ยังยกดึงไม่สวยเบลูยกดึงยามไม่สวยเลยอัตยิ่งสิเราท้องลูกนี่ป่าเลยอุบลีจารอไม่ใช่กูน้องส่งที่ใต้ไทยนั่นเลยเว็บพี่ว่ามันลาบอนอ่ะตัวเออตัวน้องส่งใต้ตัวนี่เลยเด็กเชิงเนี่ยมาเว้ที่พี่น้องสุดเลยนายกับพี่เด็กตัวอุ้ยสวยมั chicani, peshane de gesa, polare kama, tanemia, taisai need the last of you, a mia, say winsani jarava. Any a poma, blutum daluya, malice.
Taisai muta culule, pio in pionai mare, domho udi guranga leve, lululala, di urigo, piatanzi gentala, napesin daluya, but a mat the pegaro. ကျွန်တော်တို့ဟိုအစွဲကင်းကင်းနဲ့ပေါ့နော်ဟိုလူများထင်တဲ့ဟာကိုခဏလေးပေးထားပြီးတော့ပြောရရဲဆိုတော့ကျွန်တော်ပြောတဲ့အတိုင်းပဲဖွဲ့စည်းဖို့အခြေခံဥပဒေမှာဒီ အမတရားကိုရုပ်သိမ်းတဲ့နယ်လို့ထင်ရင်ဒါလွတ်တော်မှာပဲအစိုးတင်းလွတ်တော်မှာပဲစင်စားပြီးတော့သူတို့ရုပ်သိမ်းနေပေါ့ဗျာအခုကဒီကော်မရှင်ဆိုတဲ့အဖွဲ့တစ်ဖွဲ့ကိုသူကဒီအာဏာကိုသွားပြီးတော့ပေးလိုက်တာအဲ့ဒါနည်းနည်းလေးတရားလွန်ဖြစ်တယ်ပေါ့လေလူတယောက်ကိုတော်တော်ကိုကြီးတဲ့အာဏာသိမ်းမြင့်တဲ့အာဏာမျိုးကိုလွှဲအပ်တယ်ဒါတွေကတကယ်တော့ပြည်သူလူထုရဲ့လုပ်ပိုင်ခွင့်ကိုကော် ကျွန်တော်ကတော့ဒါကြောင့်ဟိုဒါဒုတိယအယူအဆကျွန်တော်တိုက်ဆိုင်တာလားခုနကတမင်တကာတင်တာလားဆိုတာစဉ်းစားစရာရှိတယ်ဟုတ်တိုက်ဆိုင်နေဆိုတာကဟိုစရုပ်ထအကျင့်ပြန်တင်လို့သာဟုတ်အခုမှတင်နေဆိုရင်တော့ဒါတတိယလို့ပြောလို့ရတယ်စရုပ်ထအကျင့်ပြန်တင်နေဆိုတော့ဒီမှာဒါကတော့သူလုံးလက်စပရိုစီဒင်းတစ်ခုကိုမဆုံးသေးလို့ဆက်လုပ်တာလို့ပြောနိုင်တယ်လို့ဒါဟိုဥွှေမန်းကိုဒီဥပဒေအသုံးချပြီးတော Uma tachu mionesu ye, tachu mesana nea, tatang lao pe shida, tachu su lingarong lao pe shida, hu, chema su elo shida, nene li di chu nea. Ero aja mi mione de kuma, lu tatang shida suwa, do mebe ne nelu. Lu de ya su lu ya ye, da amu pen lo ya nevi. Ero janu ya yu kau puasa negale, da FPTP bobya, nain du aku yu, chai tala wem jai, me mi adong ya le luan jatwa me. Ero tani ya ma nga yau lao pian lu shi ye. Nasab ne ya nong lao ya ye, eri lua amap shi jatwa vi. ဟဲ့လားအတုံးရောက်လောက်ပြိုင်မယ်ဆိုရင်ဒါ35လေးငါရခိုင်နှုံးရရင်သူကအမှတ်ဖြစ်သွားပြီအဲ့တော့သူကအမှတ်ဖြစ်ဖို့အတွက်တောင်းအနည်းဆုံးအဲ့ဒါလို့35လေးရခိုင်နှုံးမဲရမှာသူ့မှာအမှတ်ဖြစ်ဖို့အခွင့်အလမ်းရှိတယ်အဲ့သူ့ကိုပြန်ဖြုတ်ဖို့ကြတော့တရနှုံးကဖြုတ်နိုင်တဲ့အခွင့်အာဏာရတယ်ဆိုတော့သူအမှတ်ဖြစ်ဖို့တော်တော်မလွယ်တဲ့ကိစ္စကိုဖြုတ်ဖို့လွယ်လွယ်လေးဖန်တီးပေးထ
ဒီလိုလိုမှာသူတို့ရွေးတဲ့လူကိုပြန်ပြီးတော့ဖြုတ်ချနိုင်တဲ့အခွင့်အာဏာရှိတယ်အဲ့ဒီအတွက်လိုအပ်တဲ့ဥပဒေပြဋ္ဌာန်းပေးရမယ်တော်ပြီတော့အဲ့လိုတရားခိုင်နှုန်းတို့နေရာခိုင်နှုန်းတို့ဘာလို့ရမယ်လို့ဖွဲ့စည်းပုံမှာရေးလိုက်ရင်နောက်ပိုင်းဥပဒေပြဋ္ဌာန်းတဲ့အခါကျတော့ဒီဖွဲ့စည်းပုံကြီးကိုထောက်ထားနေရတဲ့အတွက်ဥပဒေပြဋ္ဌာန်းတဲ့လူတွေကပေါင်ကျင်းသွားရောတကူကဒီ
ဟိုဘက်ကမိုးကြွေရွှေကိုခန့်ထားတဲ့ပုံကူတွေကြတော့ပြည်သူလူထုကမကြိုက်ရင်ဖြုတ်နိုင်တဲ့အခွင့်အာဏာမရှိဘူး။အဲ့တော့ဖဲမဖြစ်ဘူးဒီဥပဒေက။အဲ့တော့ဒါဒီအလုံးကဖွဲ့စည်းပုံကိုအခြေခံပြီးတော့ဖြစ်လာတာ။ဒါကြောင့်ဥပဒေပြဋ္ဌာန်းလိုက်ရင်ဒီဥပဒေကဖဲဖြစ်တဲ့ဥပဒေဖြစ်လာမှာမဟုတ်ဘူး။ဖွဲ့စည်းပုံကိုပြင်ပြီးမှသာဒီလိုဥပဒေကိုရေးဖို့ကောင်းတယ်ဆိုတဲ့အယူအဆကရှိတယ်။ဒါကြောင့်မို့လို့အကြိမ်ကြိမ်တင်လိုက်တိုင်းဒီပြဿနာကြောင့်ဒီဥပဒေဟာလုံးလို့မရဘူး။အဲ့တော့လုံးလို့မရတဲ့ဟာကိုအခုနောက်ဆုံးလွတ်တော်မှာဘာလုပ်တော့ဆိုတော့သူကဇေယျခွက်ကြီးနဲ့ဇာရွက်ကိုကတ်လန့်ပြဇေယျခွက်ရိုက်ပြီးတော့ဒါကပြည်သူလွတ်တော်ရဲ့အယူအဆဒါကအမျိုးသားလွတ်တော်ရဲ့အယူအဆဒါလွတ်တော်၂ရက်ပေါင်းဒီဥပဒေချရေးဆွဲရေးကော်မတီရဲ့အယူအဆဘယ်ဟာကြိုက်တယ်လဲမှတ်ချက်ပေးပါဆိုပြီးတော့သူကဟိုဆွေးနွေးဖို့တောင်မပေးတော့ဘူးဟိုခင်ဗျားဘာကြိုက်တယ်လဲတစ်လုပ်ပေးဆိုတဲ့ပုံမျိုးနဲ့နောက်ဆုံးပြန်တင်တယ်တင်ပြီးတော့အဲ့ဒါပြီးသွားပြီပြီးတဲ့အခါကျတော့အခုဒီမှာပြန်လာတင်တယ်အဲ့တော့စောစောကခင်ဗျားမေးတယ်လို့ပေါ့ဗျာဘာဖြစ်လို့ဒီလွတ်တော်တက်တာနည်းနည်းလေးကျန်တဲ့အချိန်မှာဒီဟာကိုပြန်တင်ရသလဲပြီးတော့ဒီလောက်မကြည်မလဲဖြစ်နေတဲ့ကိစ္စတစ်ခုကိုခဏပင်နေလို့ပြီးတော့မှလိုအပ်ရင်ရွေးကောက်ပွဲပြီးတော့မှဖွဲ့စည်းပုံပြင်ပြီးတော့မှအလုံးလက်ခံနိုင်တဲ့ဟာပြန်ရေးရမကောင်းဘူးလားเนาะလွတ်လို့ရရတာနဲ့ဘာဖြစ်လို့အခုလို့ကတ်ပြီးတော့ဟလာဒီနေ့ပဲဥက္ကရာရာထူးကဖြုတ်တယ်နောက်တနေ့လွတ်တော်စတာနဲ့ဒါကိုအရင်အတီးပြုတ်ပေးပါလို့တောင်းဆိုလာတော့ဆွဆွဲမယ်ဆိုလဲဆွဆွဲစရာဖြစ်တာပေါ့ဗျာ
အခုဒီဥပဒေကလည်းတပိုင်းပေါ့လေအဲ့တော့မြန်မာနိုင်ငံရေးအခြေအနေပေါ့အခုဒီလွတ်တော်ထဲမှာကျမတို့အရင်တော့ကလည်းခဏခဏဆွေးနွေးခဲ့ပါတယ်ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်လာလို့ရှိရင်ဒီစစ်တပ်ကကိုယ်စလဲတွေရှိနေတဲ့မြာကာလပတ်လုံးပြင်စရာအကြောင်းမရှိဘူးဆိုတော့ဒါတာမန်လူပဲနေတောင်မှသိပါတယ်လေအဲ့တော့ဒီလွတ်တော်မပြီးခင်မှာဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကတော့ရေထဲမျောသွားပြီလို့ပဲပြောရမှာပေါ့နော
်ပြင်မှုကိစ္စကတော့အစတည်းကဒီဥပဒေကစရေးကလေးကကိုစစ်သားတွေရေးထားတာနော်တိုင်းပြည်ကိုဒီစစ်တပ်ကရတ်သက်ပံပုံစံတစ်မျိုးမဟုတ်တစ်မျိုးနဲ့အုပ်ချုပ်လို့ရအောင်ရွေပြီးရေးထားတာရေးကလေးကတို့ကသိတယ်တစ်ချိန်ကြာရင်ပြင်မှာပဲဆိုတော့တို့ကသိပြီလားဒါကြောင့်အစတည်းကပြင်လို့မရအောင်86ရာနှုန်းသဘောတူမှပြင်လို့ရမယ်ဆိုပြီးတို့က25ရာနှုန်းမှရထားတယ်အဖြေအချင်းချင်းလေးအဲ့တော့အခုရွေးကောက်ပွဲပြီးရင်ပြင်လို့ရမလားမရဘူး။ဘာဖြစ်လို့လဲဆိုတော့25ကျပ်သားပြန်ပါလာတာပဲ။ဒီ25ရာနှုန်းကရှိနေအောင်ပါပဲ။အဲ့တော့25ရာနှုန်းရှိနေရင်နောက်တစ်ခါပြန်ပြီးတော့ဒီရွေးကောက်ပွဲပြီးလို့ပြန်တင်ရင်လည်းပဲ။ဒီ25ရာနှုန်းသဘောမတူရင်ဒီဖွဲ့စည်းပုံကပြင်လို့မရဘူး။ဒါကြောင့်ကျွန်တော်ကအစအရေးဒီဖွဲ့စည်းပုံကပြင်လို့မရတဲ့ဖွဲ့စည်းပုံ။ကျွန်တော်တို့လောက်ရမှာအသိရေးပြီးအစားထိုးတဲ့နည်းလမ်းကိုပဲရှာရမယ်။ Formal way နဲ့ပြင်လို့မရတော့ဘူး။ကျွန်တော်က Informal way နဲ့သွားမှပြင်လို့ရမယ်။အခုလက်တွေပဲလေတော်ကဆုံးဆိုပြောသလိုပဲအခုကြည့်ကျွန်တော်တို့နှစ်နှစ်ခွဲအချိန်ပြီးပြင်ဖို့ကြိုးစားတယ်ဥွှေမန်းကိုတိုင်ကလိုလိုလာလာကြီးပြင်ဆင်ခြင်းနဲ့သဘောမျိုးပြပြီးတော့ဟာလာမဲဒီပါတွေတောင်ဝင်ပေးခဲ့တယ်သို့တော့အောင်မမအောင်မြင်မယ်ဒါကြောင့်ဒါအစတည်းကမအောင်မြင်နိုင်တဲ့လမ်းကြောင်းပါပဲဖွဲ့စည်းပုံချရာဥပဒေပြင်ဆင်ရေးဆိုတာကတော့
ဟုတ်ကဲ့ဥွှေမန်းအနေနဲ့ကလည်းပေါ့နော် तू ဟာပြည်သူနဲ့တသားတည်းဖြစ်ပါတယ်ဆိုတာကို तू ဟာပြကျင်တဲ့အနေနဲ့ပေါ့လေမိဂါမတ်တာလေးပြောင်းလိုက်တာပါတကယ်တော့လေအဲ့လောက်ပြောင်းရုံနဲ့လေနိုင်ငံမြန်မာနိုင်ငံကြီးအခြေအနေကပြောင်းလဲသွားဖို့
တောင်းမရှိပါဘူးဟုတ်ပ
ါဟုတ်ကဲ့ပါအော်နောက်ဆုံးဒီမှာမေးချင်တာတော့ပေါ့ဒီအခုပြောနေတဲ့ဒီပြည်သူ့လွှတ်တော်ကိုယ်စားလှယ်များတာဝန်မှယုံသိမ်းခြင်းဆိုင်ရာဥပဒေကို NLD ရဲ့ဥပဒေအကြံပေးတယောက်အနေနဲ့ပေါ့နော်အဲ့ဒါကိုဘောဘယ်လိုသဘောရပါလဲ NLD အနေနဲ့ဆိုလို့ရှိရင်ဒါကိုပြင်သင့်တယ်လို့ယူဆပါလား
အဲကျွန်တော်
ဆုံးဖြတ်တင်တယ်လို့ယူဆပါ
ဟုတ်ဒီဥပဒေကိုကျွန်တော်တို့ကလောလောဆယ်အတီးပြုတ်ရေးကိစ္စကိုသဘောမတူဘူးဒါကျွန်တော်တို့က in written လဲကျွန်တော်တို့အမှတ်တွေကိုကျွန်တော်တို့အကြံပေးထားတာရှိတယ်ခုနကတရားခိုင်နှုံးကပြန်ပြီးတော့ recall လုပ်လို့ရတယ်ဆိုတဲ့အချက်ကဒါကျွန်တော်တို့လက်မခံနိုင်ဘူးဒါကို20ရာခိုင်နှုံး NLD ကပြင်ရင်လဲတော်20ရာခိုင်နှုန်းပြင်ဖို့လည်းပဲမဖြစ်နိုင်ဘူးဖွဲ့စည်းပုံက100ရာခိုင်နှုန်းပြောထားတဲ့အတွက်ကျွန်တော်တို့ကဒါကိုသိတယ်။ဒါကြောင့်ကျွန်တော်တို့ကဒီဟာကိုပယ်နိုင်မဲထားခြင်းလေ။ဒီဥပဒေကဒါ NLD ဘက်ကသဘောထားကအတိမပြုတ်ဘူးသဘောမတူဘူး။ဒါကြောင့်ပယ်နိုင်မဲထားပါ။နောက်မှဖွဲ့စည်းပုံကိုလိုအပ်တယ်လို့ပြင်ပြီးတော့မှဒီဥပဒေကိုဆွဲမယ်ဆိုတာ NLD ကဒီလိုသဘောထားရှိတယ်။ဟုတ်ကဲ့ပါ။ကျေးဇူး
များကြီးတင်ပါတယ်။ဟုတ်ပါတယ
်။မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်နားဆင်ခဲ့ရတာဖြစ်ပါတယ်။ဒီအမေရိကန်တန်ရဲ့တင်းကွရင်နဲ့ညာဘက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုတော့ line meter 24 25နဲ့30တို့ကနေဖမ်းယူနားဆင်နိုင်ကြပါရဲ့ရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိ line meter 24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့တင်ဆက်ခွင့်ရင်းညအပတ်အတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေကြားရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့ line meter 24 25 30နဲ့ 51 တို့အပြင် line meter 190တို့ကပါတိုးချဲ့ဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။အခုဆက်လက်ပြီးအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်မှာပေးစာများကဘာတော်လွှာထူးခြားစံပြသတင်းတွေအစီအစဉ်ကိုနားဆင်ရမှာပါ။အခုပထမဦးဆုံးတော့တင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုအရင်ဆုံးတင်ပြပေးလိုပါတယ်။ငွေကြေးတန်ဖိုးကျဆင်းမှုပြဿနာပဟိုပန်ဖြေရှင်းနိုင်မလားဆိုတဲ့ကောင်းစင်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။မအင်ဂျင်နီယာကူညီတင်ဆက်ထားပါတယ်ရှင
်။လက်ရှိမြန်မာနိုင်ငံမှာနိုင်ငံရေးဆိုင်ရာပြဿနာပေါင်းစုံနဲ့အကြအတဲတွေကြုံတွေ့နေရခြင်း၊ငွေဘူးရကင်းမောက်ဆိုသလိုတပြိုင်နက်တည်းဖြစ်လာတဲ့ပြဿနာတစ်ခုကတော့ဘန်တချို့ပြိုလဲတော့မယ်ဆိုပြီးပြည်သူတွေကအနှံငွေတွေထုတ်ယူနေကြတဲ့ကိစ္စနဲ့မြန်မာကျပ်ငွေတန်ဖိုးအလျင်မြန်ကျဆင်းလာနေတဲ့ပြဿနာတွေပဲဖြစ်ကြပါတယ်။ဒီပြဿနာတွေကိုတခုချင်းကောင်းကောင်းမွန်မွန်မဖြေရှင်းနိုင်ရင်တိုင်းပြည်အတွက်နိုင်ငံရေးစီးပွားရေးအထွေထွေအကျပ်တဲအခြေအနေမျိုးအထိဆက်ရောက်သွားနိုင်ပါတယ်။လက်ရှိဖြစ်ပေါ်နေတဲ့ဘန်နဲ့ငွေကြေးဆိုင်ရာပြဿနာတွေကဘာတွေလဲ။ပြဿနာအတိုင်းနဲ့ဘယ်လောက်ထိရှိနေသလဲ။ဒါတွေကိုသက်ဆိုင်ရာဘ ਹੁ ဘန်နဲ့အစိုးရအဖွဲ့ကကောင်းကောင်းမွန်မွန်ဖြေရှင်းနိုင်ပါမလားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
။အားလုံးသိကြပြီဖြစ်တဲ့အတိုင်းလက်တလောဖြစ်ပေါ်နေတဲ့ပြဿနာကတော့ပုဂ္ဂလိကဘဏ်တချို့ပြိုလဲတော့မယ်ဆိုတဲ့ကောလာဟလတွေထွက်ပြီးငွေအနှံထားသူတွေတွားရောက်ထုတ်ယူနေကြတာပါ။အထူးသဖြင့်မြန်မာနိုင်ငံမှာငွေရင်းအတောင်ဆုံးဆက်သွယ်သူဖောက်တဲ့အများဆုံးအောင်မြင်မှုအရဆုံးကမ္ဘောဇာဘဏ်တွေမှာဖြစ်ခဲ့တာပါ။ဒါနဲ့ပတ်သက်ပြီးဗဟိုဘဏ်တာဝန်ရှိသူတွေကရောကမ္ဘောဇာဘဏ်တာဝန်ရှိသူတွေကပါရှင်းကြလင်းကြပါတယ်။ကောလာဟလရီမှန်မှန်တဲ့အကြောင်းဗဟိုဘဏ်အနေနဲ့ဘယ်ပုဂ္ဂလိကဘဏ်တစ်ခုခုကိုမှပိတ်သိမ်းမှာမဟုတ်တဲ့အကြောင်းဘဏ်တစ်ခုခုအခက်အခဲပြဿနာပေါ်လာရင်လည်းအဲ့ဒီဘဏ်တွေဟာဗဟိုဘဏ်စည်းငင်းစည်းကမ်းတွေအောက်မှာလက်ပတ်နေတာဖြစ်တဲ့အတွက်ဗဟိုဘဏ်ကနေအပြည့်အဝကူညီပေးနိုင်တဲ့အခြေအနေရှိကြောင်းသတင်းထုတ်ပြန်ကြပါရစေ။တကယ်တော့ပြည်သူတွေဟာ2000ပြည့်နှစ်နောက်ပိုင်းပြိုလဲခဲ့တဲ့ပုဂ္ဂလိကဘဏ်တွေပြဿနာကိုအခြေခံထားစဉ်းစားဆိုရင်ပြီးအခုလိုအနှံငွေတွေထုတ်ယူနေကြတာပါဒါပေမဲ့သတင်းကောင်းတစ်ခုကတော့အဲ့ဒီလိုကမ္ဘောဇာဘဏ်ကနေငွေထုတ်ယူခဲ့သူအများစုဟာအစိုးရမြမစီးပွားရေးဘဏ်တွေမှာပြောင်းလဲအနှံနေကြတဲ့သတင်းပါဒီသတင်းအရပြည်သူတွေဟာဘဏ်တစ်ခုကနေအနှံငွေတွေကိုပြန်ပြီးထုတ်ယူနေပေမဲ့အခြားဘဏ်တစ်ခုခုမှပြန်အပ်တယ်ဆိုတာကြောင့်ဘဏ်တွေအလုံးကိုထိန်းကွက်နေရတဲ့ဗဟိုဘဏ်အတွက်ဘာပြဿနာမှအထူးအထွေဖြစ်ပေါ်စေမှာမဟုတ်ပါဘူးတကယ်လို့အငွေပြန်ထုတ်တာများလို့အခြေအနေရိုင်းသွားနိုင်တဲ့ဘဏ်တွေကိုကြောထောက်နောက်ခံပြုပေးဖို့ငွေကြေးအလုံးလောက်ရှိနေလို့ပဲဖြစ်ပါတယ
်ဒီပြဿနာထက်အရေးကြီးတာကမြန်မာကျပ်ငွေမတည်မငြိမ်ဖြစ်နေပြီးတန်ဖိုးလည်းအလျင်မြန်ကျဆင်းနေတဲ့ကိစ္စပါပြီးခဲ့တဲ့ဩဂုတ်လ20ရက်နေ့ကအမေရိကန်ဒေါ်လာနဲ့လဲလှယ်ရင်မြန်မာကျပ်ငွေတန်ဖိုးဟာ1300ဝန်းကျင်နီးပါးအထိကျဆင်းသွားတာတွေ့နိုင်ပါတယ်တမရဦးသိန်းစင်အစိုးရအဖွဲ့သစ်တက်လာကစားကဒေါ်လာကျ800ဆွန်းဆွန်းရှိရာကနေတွက်ရင်60ခန့်နှုန်းကျော်အထိအလွန်အမင်းဆန်ကျင်တင်တန်ဖိုးကျသွားတာဖြစ်လို့အတော်လေးကိုစိုးရိမ်မှုကောင်းပါတယ်အထက်ပြေကတော့သမရဦးသိန်းစင်အစိုးရလက်ထက်မြန်မာကျပ်ငွေနဲ့ဘန်စင်းရှိသူစုဆောင်းထားသူပိုင်ဆိုင်သူတွေရဲ့ငွေ60ခန့်နှုန်းအထိအစလွတ်ဆုံးရှုံးသွားရတယ်ဆိုတဲ့သဘောလဲတက်ရောက်နေပါတယ်အခုလိုမြန်မာကျပ်ငွေတန်ဖိုးကျဆင်းတာနဲ့ပတ်သက်ပြီးဗဟိုဘဏ်ကဦးဆက်အောင်အပါအဝင်တာဝန်ရှိသူတွေကရှင်းကြလင်းကြပါတယ်သူတို့အဆိုအရကမ္ဘာမှာအမေရိကန်ဒေါ်လာဈေးမြင့်တက်လာတာဖြစ်တဲ့အတွက်အဲ့ဒီတန်ကိုမြန်မာနိုင်ငံကခံရပြီးမြန်မာကျပ်ငွေတန်ဖိုးလဲကျဆင်းရတာပါလို့ဆိုပါတယ်တကယ်တကယ်အဲ့ဒီအပြည့်ဝမမှန်ကန်ပါဘူးလွန်ခဲ့တဲ့6လဝန်းကျင် 2015 ဖေဖော်ဝါရီဒုတိယအပတ်ကအမေရိကန်ဒေါ်လာရဲ့တန်ဖိုးဟာမြန်မာကျပ်ငွေ 1,035 ကျပ်စင်ကာပူဒေါ်လာကျပ် 960 တယူရိုကျပ် 1,160 ထိုင်းတဘတ် 30 ကျပ်တရုတ်ယွမ်ငွေ 165 ကျပ်ပတ်ဝန်းကျင်စီဈေးပေါက်ပါတယ်လက်ရှိဩဂုတ်လ20ရက်ပေါက်ဈေးမှာတော့အမေရိကန်ဒေါ်လာကျပ် 1,300 စင်ကာပူဒေါ်လာကျပ် 920 တယူရိုကျပ် 1,420 ထိုင်းတဘတ် 38 ကျပ်တရုတ်ဒီယွမ်ကျပ် 200 ဝန်းကျင်ဈေးပေါက်လာပါတယ်
အတိတ်ပဲကတော့6လအတွင်းမြန်မာကျပ်ငွေတန်ဖိုးဟာဒေါ်လာနဲ့နှိုင်းရင်26ရာခိုင်နှုန်းစင်ကာပူဒေါ်လာနဲ့နှိုင်းရင်21ရာခိုင်နှုန်းယူရိုငွေနဲ့နှိုင်းရင်22ရာခိုင်နှုန်းထိုင်းဘတ်နဲ့နှိုင်းရင်19ရာခိုင်နှုန်းတရုတ်ပြန်ငွေနဲ့နှိုင်းရင်22ရာခိုင်နှုန်းထိကျဆင်းလာတာပါအကြမ်းပြင်းတွေ့ရင်မြန်မာကျပ်ငွေတန်ဖိုးဟာဒေါ်လာနဲ့နှိုင်းရင်26ရာခိုင်နှုန်းဝင်းကျင်အခြားငွေကြေးတွေနဲ့နှိုင်းရင်ပြန်မြ20ရာခိုင်နှုန်းကျော်ကျဆင်းသွားခဲ့တာပါဒါကိုကြည့်ရင်ဥဆက်အောင်နဲ့ဗဟိုဘဏ်တာဝန်ရှိသူတွေရှင်းလင်းချက်အပြည့်အဝမမှန်ဘူးဆိုတာတွေ့နိုင်ပါတယ်တကယ်တော့6လအတွင်းမြန်မာကျပ်ငွေတန်ဖိုးဒီလောက်ကျဆင်းသွားတယ်ဆိုတာပမာဏအလွန်များပါတယ်လက်တလောတည်သူတွေအနေနဲ့ဗန်မာငွေသွားအပ်ထားရင်တစ်နှစ်10ရာခိုင်နှုန်းအောက်ပဲအတိုးရပါတယ်လက်ရှိကျပ်ငွေတန်ဖိုးကျဆင်းမှုကိုကြည့်ရင်ဘဟုပန်ရဲ့အတိုးနှုံးဟာငွေဖောင်းပွားမှုနှုံးကိုလိုက်မမီဘူးဆိုတာထင်ရှားပါတယ်ဒီအတွက်ပြည်သူတွေဟာသူတို့ပိုင်ဆိုင်မှုတွေကိုတန်ဖိုးမကျဆင်းအောင်ကာကွယ်ဖို့အတွက်ကျပ်ငွေကိုစူးစောင်းသိမ်းဆည်းရမယ်အစားအခြားဒေါ်လာနိုင်ငံခြားငွေကြေးတစ်ခုခုဒါမှမဟုတ်ရွှေနဲ့ယင်းနှီးမြုပ်နှံမှုတစ်ခုခုဘက်ကိုခြေဦးလှည့်မှာကတော့အသေးချပါပဲဒီအခါမှာဒေါ်လာနိုင်ငံခြားငွေနဲ့ရွှေဝယ်လိုအားများပြီးနိုင်ငံသားငွေတံမိုးတွေမြင့်တဲ့ကြက်ငွေတံမိုးတွေကျဆိုတဲ့အခြေအနေဝဲကြီးရဲ့အထက်ကိုရောက်သွားမှလည်းမလွဲပါဘူး။ပြဿနာကိုစမ်းစစ်ကြည့်ရင်ဒေါ်လာနဲ့နိုင်ငံသားငွေကြီးဈေးနှုန်းမြင့်တက်မှုမြန်မာကြက်ငွေတံမိုးကျဆင်းမှုဟာဒီတစ်ချက်သေးကြောင့်ဖြစ်တာတော့မဟုတ်ပါဘူး။အစိုးရရဲ့ဘတ်ဂျက်လုံငွေပြမှုကုန်သွယ်ရေးမှာလုံငွေအကြီးအကျယ်ပြမှုတွေဟာပြဿနာရဲ့အရင်းအမြစ်တွေဖြစ်ကြောင်းသမရရဲ့စီးပွားရေးအကြံပေးအဖွဲ့ခေါင်းဆောင်ဒေါက်တာဦးမြင့်ကတရားဝင်ထောက်ပြထားပြီးဖြစ်ပါတယ်။ဒါ့အပြင်မြန်မာကျပ်ငွေတန်ဖိုးကျဆင်းမှုဟာကုန်စည်နှုန်းမြင့်တက်မှုနဲ့ဓာတ်ရိုက်ဆက်ဆက်နေပြီးပြည်သူတွေအစိုးရဝန်ထမ်းတွေရဲ့နေ့စဉ်နေထိုင်မှုဘဝကိုရိုက်ခတ်တဲ့ကြီးမားတဲ့ပြဿနာကြီးတစ်ခုလည်းဖြစ်ပါတယ်
။ဗန်ဒီရဲ့ကောလာဟလပြဿနာကိုဖြေရှင်းဖို့မခက်ပေမဲ့ကျပ်ငွေတန်ဖိုးကျတဲ့ပြဿနာကြီးဖြေရှင်းဖို့အတွက်ကတော့ဖြတ်လန်းပြီးဆေးမိတို့နီးတော့မရှိပါဘူး။ပြဿနာအရေးကြီးရင်အရေးကြီးသလိုအစိုးရဟာအရေးပေါ်အစည်းအဝေးလိုမျိုးခေါ်ယူပြီးဘတ်ဂျက်လျှော့ချဖြတ်တောက်တာမျိုးလုပ်ရပါလိမ့်မယ်။ကုန်သွယ်ရေးလုံငွေပြမှုကိုလျှော့ချနိုင်မဲ့နည်းလမ်းတွေရှာဖွေအကောင့်ထည့်ဖော်ရပါလိမ့်မယ်။အခြားတစ်ဖက်ကလည်းကျပ်ငွေတန်ဖိုးတည်ငြိမ်ရေးဘိုးဘဏ်ကိုလုပ်ပိုင်ခွင့်အပြည့်အဝပေးတာမျိုးလုပ်ရပါလိမ့်မယ်။ဒေါက်တာဦးမြင့်အကြံပြုသလိုဘိုးဘဏ်အတွက်နိုင်ငံခြားသားပညာရှင်တွေပါတဲ့အကြံပေးအဖွဲ့ဖွဲ့တာရေချင်းရှိတဲ့မြန်မာလူမျိုးကိုဘိုးဘဏ်ဥက္ကဋ္ဌအဖြစ်ပြောင်းလဲခန့်အပ်တာမျိုးတွေအပါအဝင်ကျန်ွေတံမိုးတည်ငြိမ်ရေးကုစားနိုင်မဲ့လုပ်ငန်းအားလုံးအများအကောင့်ထဲဖော်ဖို့လိုနေပြီဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်။ဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ပြီးမှာတော့အခုတော့အပတ်စဉ်တင်ဆက်နေတဲ့မြန်မာပြည်မှာပေးစာကဏ္ဍကို VOA ဝိုင်းတော်သားတွေနဲ့အတူမအေးတန်တာကျော်ကတင်ဆက်ထားပါတယ်။နားဆင်ကြည့်ရအောင်ပါရှင်
ပါရှင်ဖီယိုယိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေလီတပုံနဲ့လည်းဖြောပြေးပေးမယ့်အပြင်သောရရှင်နေအချင်းချင်းပေးပို့လာတဲ့မြေတားဒေလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။ဖီယိုယိုအစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးပြီးတော့စာရေးလာတဲ့သောရရှင်တယောက်ကတော့ Facebook က VOA စာမျက်နှာပေါ်မှာစာရေးလာတာဖြစ်ပါတယ်။သူကကျွန်တော်တို့တင်ဆက်ပေးတဲ့ကဘာတလွားခေးသွားအစီအစဉ်ကိုကြည့်ရှုပြီးတော့အခုလိုစာလေးရေးလာတာပါ VOA အခုအမများခင်ဗျာတဲ့တခုလောက်တောင်းဆိုချင်ပါတယ် VOA ရဲ့တင်ဆက်မှုမှာကဘာတလွားခေးသွားကဘာဘွားကအထင်ပေါ်ကျော်ကြားတဲ့နေရာကြီးခေါ်သွားပေးတဲ့အစီအစဉ်မှာဖျောက်ပွင့်ရတဲ့နေရာကိုရောကျေးဇူးပြုပြီးခေါ်သွားပေးပါလို့ဒီသောရရှင်တောင်းဆိုလာပါတယ်သောရရှင်ကိုဖို့ဖြစ်ပါတယ်ရှင်ဟုတ်ကဲ့အစီအစဉ်တင်ဆက်ပေးတဲ့မတ်စုမြတ်မုံကိုပြောလိုက်ပါမယ်နော်ကျမတို့ view ကပြီးခဲ့တဲ့ကြာသပတေးနေ့တုန်းကထုတ်လွှင့်ပေးလိုက်တဲ့ဒီကမ္ဘာထိပ်တန်းရောက်သတင်းတပုတ်နဲ့ပတ်သက်ပြီးတော့သောရရှင်နေရေးလာကြတာမှာတော့ဒီသတင်းကတော့ American သမ္မတဟောင်း Jimmy Carter ကင်ဆာရောဂါဝင်တာခံစားနေရတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။သူဒီရောဂါဖြစ်နေတဲ့ကြားထဲကသတင်းစာရှင်းပွဲလှုပ်သွားတာကိုသတင်းတင်ပြပြီးတော့သောရရှင်ဂုံဆွေဆိုတဲ့သောရရှင်က Mr. Carter ဟာကမ္ဘာမှာအတော်ဆုံးဆေးဆက်ညင်နိုင်ရည်သမားပါ။သူကိုဆုံးရှုံးရင် US နဲ့အတူကဘာကြီးအတွက်ဆုံးရှုံးမှုပါပဲဆိုပြီးတော့တုံ့ပြန်ရေးသားလာပါတယ်။ယေဒနာဆိုတဲ့သောရရှင်ကလေသူတို့နိုင်ငံသမရဟောင်းကတော့တေဖို့နီးနေတာတော့ အေးစေးတည်ငြိမ်နေတယ်။ဒုနိုင်ငံမှာတော့ကောင်းဆောင်တွေကမတည်တော့မဲ့အတိုင်းလုပ်နေတာတရားကြစရာကောင်းနေပါပြီဆိုပြီးတော့ရေးလာပါတယ်ရှင်။ကိုပေါ့ဆိုတဲ့သောရရှင်ကကျွန်တော်ဗုဒ္ဓဘာသာဝင်တူပါတဲ့ကျွန်တော်သာသူ့လိုဖြစ်ခဲ့ရင်သူ့လိုသင်မင်းကိုတည်ငြိမ်စွာနဲ့ရင်ဆိုင်နိုင်မှာမလားဆိုပြီးတော့မေးခွန်းထုတ်လာတာပါ။American သမ္မတဟောင်း Jimmy Carter ကန်ဆာဝင်နာခံစားရတယ်ဆိုတဲ့သတင်းကြောင့်လူများအတော်ကိုစိတ်ထိခိုက်ကြတာတွေ့ရပါတယ်။ဒီလိုပဲနောက်ထပ်အစိတ်ထိခိုက်စရာအထူးကောင်းတဲ့သတင်းတစ်ပုဒ်ကတော့ထိုင်းနိုင်ငံကပေါက်ကွဲမှုသတင်းမှာပဲသတင်းရှင်တွေလည်းသိကြမယ်ထင်ပါတယ်။ထိုင်းနိုင်ငံကအေယာဝင်လေးမျက်နှာဖျားမှာဖောက်ခွဲတိုက်ခိုက်မှုဖြစ်ပွားခဲ့လို့လူတော်တော်များများသေဆုံးပြီးတော့လူများပြားဒဏ်ရာရသွားတဲ့သတင်းကိုသတင်းရှင်တွေကြားမယ်ထင်ပါတယ်။ပေါက်ကွဲမှုစဖြစ်တဲ့ဩဂုတ်လ18ရက်နေ့မှာကျမတို့ VOE ကနေဘန်ကောက်မြို့နယ်ပေါက်ကွဲမှုလူများပြားသေဆုံးဆိုတဲ့ခေါင်းစဉ်နဲ့သတင်းထုတ်လွှင့်ပေးလိုက်တာကိုသတင်းရှင်တယောက်တုံ့ပြန်ရေးသားလာတဲ့စာကိုဖော်ပြပေးကြပါတယ်ရှင်။
ကျွန်တော်နေတဲ့ Lushbury ဘက်မှာလည်းအ мян လမ်းမကြီးကိုစစ်ဆေးဂိတ်တွေချပြီးတော့စစ်ဆေးနေတာတွေတွေ့ရပါတယ်။ဒီကအ мян လမ်းကထိုင်းတောင်ပိုင်းနဲ့ဆက်သွယ်နေတော့ပို့ပြီးတော့ကြက်မှန်နေတာထင်ပါတယ်။မနေ့ကညနေကတော့လုတ်သိမ်းလို့ပြန်လာတဲ့ဆောက်လုပ်ရေးလုပ်သားတွေကိုရက်တန့်ခိုင်းပြီးတော့စစ်ဆေးနေတာတွေ့ရပါတယ်။အထောက်ထားခိုင်လုံစွာမရှိတဲ့သူတွေကိုဒီရက်တွေမှာသတိဝိရိယနဲ့တွာလာကြဖို့သတိပေးကြပါလေ။မြန်မာနိုင်ငံသားတွေဘေးကင်းကြပါစေ
။ဒါကတော့ထိုင်းနိုင်ငံမှာနေထိုင်တဲ့သောရရှင်တယောက်ဒီပောက်ကွဲမှုဖြစ်တဲ့နေ့ကပဲကျမတို့ VOE ကထုတ်လွှင့်ပေးတဲ့သတင်းကိုနားဆင်ပြီးတော့အခုလိုတုံ့ပြန်စာရေးလာတာဖြစ်ပါလေ။နောက်တစ်နေ့ဩဂုတ်လ18ရက်နေ့မှာတော့နိုင်ငံတကာကနေပြီးတော့ထိုင်းနိုင်ငံမှာရောက်နေတဲ့သူတို့ရဲ့နိုင်ငံသားတွေကိုတတိရှိကြဖို့တတိပေးစာတွေထွက်လာသလိုဘန်ကောက်မှာရှိနေတဲ့မြန်မာနိုင်ငံသားတွေကိုလည်းမြန်မာတန်ယုံကတတိပေးထုတ်ပြန်ချက်ထွက်လာတာပါဒီသတင်းကိုကျမတို့ VOE ကတင်ဆက်ပြီးတော့ဟိတ်ဟိတ်ဆိုတဲ့သောရရှင်ကအခုလိုမျိုးတုံ့ပြန်ရေးသားလာပါတယ
်ဗတိသားဘယ်နိုင်ငံကိုပဲရောက်ကျွန်တော်တို့ညီကိုမောင်နှမမြန်မာနိုင်ငံသားတွေတတိရှိကြပါညအချိန်မတော်မထွက်ကြပါနဲ့အပျော်မလွန်ကြပါနဲ့စားတောက်တဲ့ရင်လေကိုခန်းထဲမှာပဲတခါလေဝယ်ယူစားတောက်ကြပါလူသားလူလာရှိတဲ့အချိန်အပြင်မှာတွာလာကြပါညအချိန်မတော်လူသူမရှိတဲ့အချိန်မျိုးမှာအပျော်မလွန်ကြပါနဲ့ဖျားတရားလဲမမေ့ကြပါနဲ့သူတစ်ပါးတိုင်ပြီမှာနေရင်သူတစ်ပါးစီမင်းစီကဲနဲ့နေထိုင်ကြပါဗျာ
အဲ့နောက်20ရင်းကအတင်ဆက်ပေးခဲ့တဲ့ထိုင်းနိုင်ငံအတွင်းပြီးခဲ့တဲ့ရက်ပိုင်းမှာဖြစ်ပွားခဲ့တဲ့ဘုံကွဲမှုကြီးကြောင့်မြန်မာနိုင်ငံကလုံးလုံးနေတဲ့နေရာတော်တော်များများကလုပ်ငန်းတွေထိခိုက်မှုရှိတယ်ဆိုတော့ view ကတင်ဆက်ပေးတဲ့ရုပ်မြင်သံကြားသတင်းနဲ့ပတ်သက်ပြီးတော့သောရရှင်နေသူရဲ့အမြင်တွေကိုရေးလာတာဒီကိုဆက်ပြီးတော့တင်ပြပေးစမှာ၏မျိုးမင်းဟန်ဆိုတဲ့သောရရှင်က
နေဆက်မှာတော့အရန်ဆိုးတယ်ကျွန်တော်တငငချင်းတောင်ဘာအမှုမှမရှိဘဲနဲ့ဖန်ခန့်ထိတယ်ကားရီသိမ့်ခန့်ထိတယ်တယောက်ကိုဘတ်တသိန်းနဲ့ပြန်သွားနှုတ်ရတယ်ကျွန်တော်ကိုယ်တိုင်လည်းကားပါဖန်ခန့်ထိတယ်ဘာလို့ဖန်တယ်အခုထိစဉ်းစားလို့မရသေးဘူးတခါမှမတွေ့ဘူးလေထိုင်းရဲတွေနဲ့တွေ့နေရတယ
်ဒီသတင်းနဲ့ပတ်သက်ပြီးတော့ Boy Chai ဆိုတဲ့သောရရှင်ကလည်းအခုလိုမျိုးထိုင်းနိုင်ငံရောက်နေတဲ့မြန်မာနိုင်ငံသားတွေအတွက်ပါဆိုပြီးတော့တတိပေးရေးသားလာပါတယ
်အခုအချိန်မှာထိုင်းမှာရှိတဲ့မြန်မာပြည်သူပြည်သားအားလုံးအသွာအလာအနေထိုင်နဲ့အပြောအဆိုလေးတွေစင်ကျင်စေခြင်းပါတယ်တရားခံကိုမမိရင်ထိုင်းနိုင်ငံရဲ့အသက်သွေးကြောဖြစ်တဲ့ခီးသွွားလုပ်ငန်းကိုထိခိုက်မှာပါမမိရင်မိအောင်လုပ်မှာပဲမြန်မာပြည်သူပြည်သားအားလုံးပေးရန်ခင်ကြပါစေ
။ဘန်ကောက်မှာရောက်နေတဲ့သောရရှင်အာကာထုံးကတော့သူ့ရဲ့အတွေ့အကြုံကိုအခုလိုရေးသားပြီးအဝေမျှလာပါတယ်
။ပေါက်ကွဲပြီးနေရဲ့ကြာမှာကျွန်တော်မြို့ထဲကိုသွားလေဖြစ်ပါတယ်။ပလိတ်ဆိုလည်းမပြောနေတော့လမ်းမှာပြည့်တဲ့နေရော့ကြိုးကျင်တာကမြမပီသားတွေသွားလာသတိရှိကြပါ။မြမပီသားတွေဈာညက်ပြီးတော့အဖမ်းခံရမှာစိုးလို့ပါ
။ဒါကဗီယိုရတင်ဆက်ပေးတဲ့ရုပ်မြင်သံကြားဒီထိုင်းနိုင်ငံအတွင်းမှာပောက်ကွဲမှုကြောင့်မြန်မာနိုင်ငံမှာအလုပ်လုပ်နေတဲ့နေရာတွေကိုရိုက်ခတ်မှုတွေရှိနေပါတယ်ဆိုတဲ့သတင်းနဲ့ပတ်သက်ပြီးတော့သောရရှင်နေသူရဲ့အတွေ့အကြုံတွေကိုမျှဝေရေးသားလာကြတာဖြစ်ပါတယ်။ဒီထိုင်းပောက်ကွဲမှုဟာနိုင်ငံတကာအကြမ်းဖက်မှုနဲ့မပတ်သက်ဘူးဆိုပြီးတော့ထိုင်းအာဏာပိုင်တွေပြောလိုက်တာကိုဩဂုတ်လ20ရက်နေ့ကကျွန်တော်သတင်းတင်ဆက်ပြီးတော့သောရရှင်မောင်မျိုးမင်းထက်ကတော့
သူများနိုင်ငံများကိုယ်တိုင်လည်းကြိုးစားသလိုနိုင်ငံအတွက်ဆိုကူညီမဲ့သူကူညီနိုင်တဲ့သူလည်းကမ်းလှမ်းဖို့ကိုဝင်မလဲဘူး။တို့များတော့ပိုင်ရှင်မဲ့စုံစမ်းတဲ့နဲ့ဇလန့်ဆုံနေပြီ
။ဒါကတော့တော်ရရှင်မောင်မျိုးမင်းထက်ထိုင်းဘုံကွဲမှုမှာနိုင်ငံတကာအကြမ်းဖက်မှုနဲ့မပတ်သက်ဘူးဆိုပြီးတော့ထိုင်းအာဏာပိုင်တွေပြောတဲ့သတင်းကိုနားဆင်ပြီးတော့သူ့ရဲ့ထင်မြင်ယူဆချက်ကိုတုံ့ပြန်ရေးသားလာတာဖြစ်ပါလိမ့်ရှင်။တော်ရရှင်ရဲ့ကိုပိုင်မြင်နေတဲ့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့တင်ဆက်ပေးသွားဖို့ရှိပါတယ်နော်။အခုတော့တော်ရရှင်ကိုအနောက်တိုင်းဒေးလီတပုတ်နဲ့ဖြောပြပေးကြပါလိမ့်။ Billboard Hot ဖြစ်ဆုံးတေးနံပါတ်100စီးမှာနံပါတ်1ချိန်နေတဲ့သတင်းလေးဖြစ်ပါလိမ့်။နံပါတ်1နေရာကို OMI သိဆိုထားတဲ့ Cheerleader ဆိုတဲ့တခြင်းကရောက်ရှိနေတာဖြစ်ပါတယ်။သွားရှင်နေနားဆင်ခင်ဗျာကြည့်ပါလို့ရှင်
။ When I need motivation my one solution is my queen cause she stays strong. Yeah yeah. She is always in my corner right there when I wanna. All these other girls are tempting but I'm empty when you're gone and they say do you need me?You think I'm pretend? Do I make you feel like cheating? I'm like, no, not really. Cause, oh, I think that I
found myself a cheerleader. She is always right there when I need her. Oh, I think that I found myself a cheerleader. She is always right there when I need her. She moves like a model. She grants my wishes like a genie in a bottle. Yeah, yeah. Cause I'm the wizard of love and I got the magic wand. All these other girls are tempting, but I'm empty when you're gone. And they say, do you need me? Do you think I'm pretend? Do I make you feel like cheating? I'm like, no, not really. Cause oh, I think that I found myself a cheerleader. She is always right there when I need her. Oh, I think that I found myself a cheerleader.
Cheerleader ဆိုတဲ့တချင်ကိုနားဆင်ကြကြရတာပါ။တော်ရရှင်နေချင်းချင်းပေးပို့လာတဲ့မြန်မာတချင်တွေတပုံနဲ့လည်းနောက်ပိုင်းမှာမြတ်တာတေးလက်ဆောင်အဖြစ်နဲ့ထုတ်လွှင့်ပေးဖို့ရှိပါတယ်။ခုဆက်ပြီးတော့တော်ရရှင်တယောက်အရင်ဖွင့်လာတဲ့စာကိုဆက်ပြောပြခြင်းပါတယ်ရှင်။လှိုင်းကမာရွတ်အင်းစိန်လမ်းမနပေနေထိုင်ကြတဲ့နားမခံနိုင်ကြတဲ့တော်ရရှင်များဆိုတဲ့တော်ရရှင်ရဲ့စာကိုဖော်ပြပေးပါမယ်။ဒီတော်ရရှင်က
မနက်၈နာရီကနေည၈နာရီအထိရန်ကုန်အနှံ့ရင်ကျော်ပိတ်ဆို့တာအများအသိပါခင်ဗျာ။ရင်ကျော်ပိတ်တာနဲ့ရင်မောင်းများစုကသူတို့ရဲ့စိတ်ဖိစီးမှုကိုထွက်ပေါက်ရှာကြတဲ့အနေနဲ့ကောင်းကောင်းနဲ့တီးကြပါတယ်။ဟိုနေ့တီးကြတာကိုပြည်လန်းကဘာအေးဖျားလန်းလိုလမ်းကျယ်တွေမှာထက်အင်းစိန်လန်းကန္နာလန်းစတဲ့လူနေတိုက်တန်းတွေနဲ့ကပ်နေတဲ့လမ်းနေနှဘေးမှာနေထိုင်ကြတဲ့ပြည်သူတွေနားမခံသာအောင်နေ့စဉ်ခံစားနေကြပါတယ်။ကာကြီးကားငယ်ဘောင်းစုံရဲ့ဒေါသတကြီးတီးကြတဲ့ဟွန်းတန်တွေဟာအလွန်ပဲဆိုးပါတယ်။အိန္ဒိယအရှေ့တောင်အာရှနိုင်ငံတွေမှာနဲ့တခြားကမ္ဘာနိုင်ငံတွေရဲ့မြို့ပြတွေမှာကားဟုံးကိုအဆက်မပြတ်တီးကြံသလိုတီးခွင့်မပြုပါဘူး။ကျွန်တော်တို့မြန်မာနိုင်ငံသားရိုင်းစိုင်းတဲ့အပြုအမူကိုနိုင်ငံတော်ကခွင့်ပြုထားသလိုဖြစ်နေပါတယ်ဗျာ။ဒါကိုသက်ဆိုင်ရာမှာသိရှိအောင်တင်ပြပေးတာပါခင်ဗျာ
။ကားဟုံးတွေတီးလို့လွန်လမ်းမင်းမှာနေထိုင်နေကြတဲ့အိမ်တွေနားမခံနိုင်အောင်ဖြစ်ရပါတယ်ဆိုပြီးတော့ဒီတော်ရရှင်စာရေးပြောလာပြီးသူတို့အခက်အခဲကိုကိုချင်းစာကြည့်ကြပါဆိုပြီးတော့ပြောလာတာဖြစ်ပါတယ်ရှင်။တော်ရရှင်ရဲ့ပေးစာတွေကိုပြန်ချပေးတာဒီမာရင်ရက်ချင်ပါတယ်เนาะဒီတောက်လာတဲ့တော်ရရှင်တွေကိုလည်းနောက်ပိုင်းမှာဆက်ပြီးအလှည့်ပေးပါမယ်ရှင်ကျွန်တော်တို့ view ရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေလက်ဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရယ်နော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မူပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါရယ်ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါရယ်တေးတောင်းလာတဲ့သောရရှင်တရက်ကိုအလှည့်ပေးကြပါတယ်။ရွှေတိုးမောင်ဆိုတဲ့သောရရှင်ကညောင်လေးပင်မြို့နယ်လက်ပံဘူးရွာကအမေအဖေနဲ့ညီကိုမောင်နှမတွေအားလုံးနားဆင်ဖို့အတွက်တခြင်းလေးတစ်ပုဒ်တောင်းဆိုခြင်းပါတယ်။ဆိုပြီးတော့အစိုးရထုတ်ရင်တင်ရဲ့ဂျယ်ရီဆုံတဲ့ညတခြင်းလေးထုတ်လွှင့်ပေးပါတယ်။ကျွန်တော်အဝေးတနေရာမှာတာဝန်ထမ်းဆောင်နေလို့ဒီတခြင်းလေးကိုတောင်းရခြင်းဖြစ်ပါတယ်။ဆိုပြီးတော့သောရရှင်ရွှေတိုးမောင်ရေးလာပါတယ်။ဟုတ်ကဲ့ဒီတော့ဒီသောရရှင်တောင်းထားတဲ့တခြင်းလေးပဲဒီတစ်ပတ်ထုတ်လွှင့်ပေးကြပါရစေနော်အဝေးတနေရာမှာတာဝန်ထမ်းဆောင်နေတဲ့ရွှေတိုးမောင်ရဲ့မိဘညီကိုမောင်နှမတွေအားလုံးနားဆင်ဖို့တောင်းဆိုထားတဲ့သူ့ရင်တဲ့ဂျယ်ရီဆုံတဲ့ညဆိုတဲ့တခြင်းလေးကို VOA တိချစ်သောရရှင်တွေအားလုံးနှစ်ချိုက်ခံစားနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်
ဆိုတဲ့ခြေရေဆောင်တဲ့ညဆိုတဲ့တခြင်းကိုနားဆင်ကြကြရပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဗီအိုအေမြန်မာပိုင်းသောရရှင်ရဲ့ဝေဖန်ချက်ပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ရေထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေ
bamis.voanews.com ဖြစ်ပါတယ်။ view ကိုလည်းစာရေးကြပါအောင်ရှင်။ဒေါ်ရရှင်နဲ့အားလုံးရှင်လန်းချမ်းမြေ့ကြပ
ါစေ။အင်ဂျင်ဂျင်မေအပီစုံနာအိမ်မရှိရင်းနေ
မပိမပေးစာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အခုတော့ကဘာတလွာထူးခြားဆန်းပြသတင်းများအစီအစဉ်တင်ဆက်ပေးမှာပါ။ကဘာပေါ်မှာအကြီးဆုံးမြေဖြူပကြီကားကြီးတစ်ချက်အဖြစ် Greenness ကဘာဆန်ချိန်တင်သွားတာတော့ဒိမတ်နိုင်ငံကိုပုံဟေကန်ကလက်မကြီးပေါ်မှာမြေဖြူရောင်ဆောင်ပွဲနဲ့ရေးထားတဲ့ပကြီကားချက်တစ်ချက်ဖြစ်ပါတယ်။ရှေရှေလာလာသွားသွားနေတဲ့မွေတွေကိုကြည့်ရင်ကော်ဖီဘဒူတောက်ချင်နေပါလေ။ဂျပန်နိုင်ငံတိုကျိုမြို့တော်ကမွေကဖေးမှာတော့မွေတွေနဲ့ကော်ဖီတောက်လို့ရနေပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုနားဆင်ရမှာပါမခင်ဖြူထွေးနဲ့ကိုအောင်တို့ကတင်ဆက်ပေးထားပါတယ်ရှင
်စကမှုနယ်ကရေကန်ကြီးတွေမှာအခုလိုငန်းတကောင်ရေကူးနေတာကိုတွေ့ပြီမဲ့ဒီငန်းဟာအဆင်မဟုတ်ပဲဆက်ရုပ်ဖြစ်နေတယ်ဆိုတာကိုလည်းတွေ့ရမှာပါဒီငန်းကို New Swan လို့နာမည်ပေးထားပြီးစင်ကာပူရေလောင်ကန်ကြီးတွေကရေအရည်သွေးကိုထိရောက်ရောက်ကြီးကျက်စောင့်ကြည့်နိုင်မှုအတွက်ဖန်တီးထားတာပါအခုလို New Swan ကိုဖန်တီးဖို့လွန်ခဲ့တဲ့6နှစ်လောက်ကတည်းကစတင်ခဲ့တာပါမူလအစစ်စင်ကတော့ရေရောက်မှာအလိုအလျောက်သွားလာနိုင်တဲ့ရင်တွေကိုဖန်တီးပြီးရေအရည်သွေးကိုစောင့်ကြည့်ဖို့ဖြစ်ပါတယ်ဒါပေမဲ့ဖန်တီးသူတွေအနေနဲ့ရှိပြီးသားပစ္စည်းတွေကိုသုံးပြီးရိုးရှင်းတဲ့နီလန်တစ်ခုနဲ့ဖြည့်ဆင်းခဲ့ပါတယ်ဒါနဲ့ပဲရေပေါ်မှာမျောနိုင်တဲ့ဆက်ရုပ်တစ်ခုကိုဖန်တီးခဲ့ပါတယ်ဒီဆက်ရုပ်ဟာဂျိုရုကနေနေရာအတိအကျပြနိုင်တဲ့ GPS စနစ်တယ်လီဖုန်းဆက်သွယ်ရေးစနစ်တွေနဲ့ချိတ်ဆက်နိုင်တယ်လို့ရေထဲမှာအောက်ဆီဂျင်အဆိပ်အစိမ်းရောင်ခြယ်စတဲ့ဓာတ်တွေပါဝင်မှုတွေကို24နာရီပတ်လုံးသိနိုင်အောင်ဆန်ဆာအာရုံခံကိရိယာတွေလည်းတပ်ဆင်ထားပါဗျ။ဆန်ဆာတွေကအချိန်နဲ့တပြေးညီအချက်လက်တွေစုဆောင်းပေးတဲ့အပြင်နမူနာတွေကိုလည်းစုဆောင်းပေးပါဗျ။ဒီငန်းဆက်ရုပ်ဟာသူ့ဘာသာသူအလုပ်လုပ်နိုင်တယ်လို့ text message ပို့စနစ်ကနေလည်းခိုင်းစေလို့ရပါဗျ။ဒီငန်းဆက်ရုပ်မလုတ်ခင်ကတော့ဘဲရုပ်နဲ့စမ်းကြည့်ခဲ့ပေမဲ့လည်းငန်းရုပ်လောက်ကြီးမှသာလိုအပ်တဲ့ကိရိယာတွေအပြည့်အစုံတက်ဆင်နိုင်တာမို့ငန်းရုပ်ကိုရွေးချယ်ခဲ့ကြတာပါ။နှ
Now be ye tam male, nganu lare dre, ngan si ye ye gan ha, ye tan elu luriga tinjavare. Now be gulu santa amidwaye, de yoning a jizong yulang and yuri male, the new swam sayogu, toya santa ma preparation.
Japan and Tojo Muga coffee signed the Kugara Muego Machaturi to a 2.Tavare. The coffee sign ma lato to rain in a Muego kind to a great Yamawa. Tokyo Snake Santa Ma, Mue Tonsanga on Shippi, Alongo Sikin and Muri Pibare. Throw was a Buero Rilu Letaman Tarawa. Saturn the Riga threw it as well, Mashire, Mamma Nega Murigo Chine Mare. When Jay was Shiro La Tama Tapi, Murigo Kindemeso in all, Lido La Tapi Yamawa. Tokyo Passion Yako Tega D coffee sign ha. အထက်တန်းကျောင်းသူလေးတွေတော်တော်များများကိုဆွဲဆောင်နိုင်ပါတယ်။မွေမျိုးပေါင်း20လောက်ရှိတဲ့ပင်မွေများစုဟာအေးစစ်စစ်နေတဲ့ပြီးအယောင်ဆုံတဲ့မြောက်အမေရိကတိုက်မျိုးစိတ်ဖြစ်တဲ့ခွန်မွေအမျိုးအစားတွေဖြစ်ပါတယ်။ဒီဆိုင်မှာမွေအရေးကွန်အတုနဲ့လှုပ်ထားတဲ့လေစီလက်ကောက်စားတဲ့ပစ္စည်းမျိုးစုံကိုလည်းရောင်းချပါတယ်။ဆိုင်ပင်ရှင်အနေနဲ့မွေတွေအကြောင်းလူတွေပိုနားလဲစေဖို့နဲ့မွေတွေကိုကယ်တ
ဒီမနက်ငယ်ကိုပင်ဟေဂင်မြို့ကလူတွေဟာမြေပြူကိုတုံးပြီးတော့ကမ္ဘာအကြီးဆုံးပကြီးရေးဆွဲပြီးဂင်းနစ်ကမ္ဘာအစံချိန်ချိုးနိုင်လဲပါတယ်။နိုင်ပေါင်းများစွာကြာပြီးတဲ့အချိန်မှာတော့၁ကီလိုမီတာကျော်ရှိတဲ့လမ်းတစ်ခုလုံးအလံတွေစကလုံးတွေရုပ်ပုံတွေနဲ့ဒီဇိုင်းပုံစံအမျိုးမျိုးအယောင်ဆုံးပြည့်နှက်သွားပါတယ်။မြို့တော်ဝင်တဲ့တခြားမြို့ကအဖွဲ့ပေါင်းများစွာပူးပေါင်းပြီး Noribro Association Soul Wash အဖွဲ့ရဲ့ကမ္ဘာအစံချိန်ချိုးဖို့စူးစမ်းမှုကိုဝန်ကူကြပါတယ်။ဒီအမှုပညာအဖွဲ့ကemil klam ga tu anu pinya bwa ta sha ku ni ga de pat win chin ko jesus sat de anine aku lo kaba san chin chou aw lou phu a chan chan ya ga da phit par de tu anine aku lo lu ri pyo pyo shwin shwin chit chit khin khin de atu lou saung ni da ko twi ya de atwe san chin ma chou le lou khwin ya da ko wan da ba de lo pyo ba de a pi tat ma ro 18000 meter pat le a che shi de ba ji ri ko guinness kaba san chin a phwe ga tai da bi san chin chou ba de lo a ti pyu pe ba de 2008ခုနှစ်တုန်းကစံချိန်တင်ထားတဲ့မီတာ 8000 ပတ်လည်ကျော်ကိုအခုမီတာ 1000 ကျော်လွန်ပြီးတော့စံချိန်ချိုးသွားနိုင်တာဖြစ်ပါရဲ့ရှင
်။ကပတ်တလောထူချာစံပြအစီအစဉ်ကိုနားဆင်ခဲ့ရဖြစ်ပါတယ်။အခုတရင်ကလေးနဲ့ညဘက်အစီအစဉ်အဆုံးသတ်ခင်မှာတရင်ချင်းချုပ်ကိုကိုအောင်အောင်ကကြင်ညာပေးပါအောင်ရှင်။
ဘူဂူဟာမ်ဂျမ်ဖတ်မာရီရဲ့လက်ချက်လိုတန်ရရှိတဲ့တိုက်ခိုက်မှုအတွင်းနိုင်ဂျီးရီးယားစစ်တပ်ကြီးအကဲဟာတပ်ဘေးကလွတ်မြောက်ခဲ့ပါရယ်မတီမငိမ့်ဖြစ်နေတဲ့ဘောနိုဒေတာအတွင်းသနတ်သမားတွေဟာဒုတိယဗိုလ်ချုပ်ကြီးထူကာဘာရက်တိုင်စီးနှင်းလာတဲ့ရင်တန်းကိုမာဖာနဲ့ဒေကွာဒူအကြာစနေနေ့ကခြုံခိုတိုက်ခိုက်ခဲ့ကြတယ်လို့စစ်ဘက်ကပြောပါရယ်နိုင်ဂျီးရီးယားစစ်တပ်ဘက်ကပြစ်အားကောင်းကောင်းနဲ့ပြန်လည်ပစ်ခတ်တာကြောင့်သနတ်သမား10ဦးသေဆုံးပြီး9ယောက်ဖမ်းမိခဲ့တယ်လို့သူတို့တပ်ဖွဲ့ဝင်2ဦးကြဆုံးပြီး9ဦးဒဏ်ရာရခဲ့တယ်လို့စစ်ဘက်ကပြောပါရယ်ခင်ဗျာလီဗျားနိုင်ငံကမ်းလွန်ပင်လယ်ထဲမှာရွှေပြောင်းဒုက္ခသည် 4,400 လောက်ကိုအီတလီရေတပ်ကကယ်တင်ခဲ့ရတယ်လို့ကန်ယိုရန်ဆက်ဇောင်းတက်ကပြောပါတယ်။လေအစီး20လောက်ရဲ့အကူအညီတောင်းချက်တွေရပြီးတရက်အတွင်းအီတလီရေတပ်ကရွှေပြောင်းဒုက္ခသည်တွေကိုကယ်တင်ခဲ့တာဖြစ်ပါတယ်။အီတလီရေတပ်နဲ့ရေတပ်ကယာနဲ့ချီတဲ့လေစီးပေးဒုက္ခသည်တွေကိုပုံမှန်ကယ်တင်နေကြတာဖြစ်ပေမဲ့ဒီစနေနေ့ကတော့ခါတိုင်းနဲ့မတူအောင်ဒုက္ခသည်အရေးတက်တွေများပြားခဲ့ပါတယ်။လွန်ခဲ့တဲ့မေလအတွင်းမြန်မာနိုင်ငံရေတပ်ကနေကယ်တင်ခဲ့တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားလှေစီးဒုက္ခသည်152ဦးထက်မနည်းကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြန်လည်လွှဲပြောင်းပေးသွားမှာဖြစ်တယ်လို့ Bangkok Post သတင်းစာမှာဖော်ပြထားပါရယ်အခုကမှကြန့်ရှိနေသူတွေကိုရခိုင်ပြည်နယ်တောင်ပြိုကစခန်းတွေမှာထားရှိပြီးလွန်ခဲ့တဲ့ဇူလိုင်နဲ့အခုလတွေအတွင်းတုန်းကလည်းဘင်္ဂလားဒေ့ရှ်နိုင်ငံသား9ယောက်တယောက်ကို၄ချိန်ခွဲပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုပြန်လည်ပို့ဆောင်ပေးခဲ့ပါရယ်ပြီးခဲ့တဲ့သတင်းပတ်ကထိုင်းနိုင်ငံဘန်ကောက်မြို့လယ်ကအေယာဝန်လေးမျက်နှာဖျားမှဖြစ်ခဲ့တဲ့ပောက်ကွဲမှုနဲ့ပတ်သက်ပြီးကောလာဟလရီဖြန့်နေတယ်လို့ဆွဆွဲခံရသူ၂ယောက်ကိုထိုင်းအာဏာပိုင်တွေကဖမ်းဆီးထိန်းသိမ်းခဲ့ပါရခင်ဗျာ
။သတင်းချင်းချုပ်ကိုကိုအောင်ကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လွှင့်ရေးမှုကမတ်ဆွမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့အယ်ဇန်ဒိုဖြစ်ပါတယ်။ကျမနန်းလပိုင်ပါ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျမရှင်လန်းကြပါစေရှင်။
This program has come to you from the Voice of America, Washington.